Welcome to the Voice of America in Burmese.
Minglam nekimashin. 2019 ခုနှစ်ဇွန်လ5ရက်ဗုဒ္ဓနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/50/51ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းရေဒီယိုအသံလွှင့်ချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါ။ခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါရှင်။ကျမသိန်းကြီးထိုက်ပါ။ဥရောပတမကကနေနှုတ်ထွက်ဖို့ပြင်ဆင်နေတဲ့ဗြိတိန်ရဲ့အထူးကုန်သွယ်ရေးသဘောတူညီချက်ရဖို့ပိုင်းဖြတ်ထားတယ်လို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့ဒီကနေ့မှာဟန်ဂေရီကိုခီးဆက်မှာဖြစ်ပါတယ်။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြည်ညာပါမယ်မခွန်ညိုရေ
။ကောင်းပါပြီရှင်။အဲ့ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေအပြီးနားဆင်ရမယ့်သတင်းလွှာတွေကတော့ဗြိတိန်နိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတကဗြိတိန်နဲ့အထူးကုန်သွယ်ရေးအလားအလာတွေကိုအသားပေးပြောကြားခဲ့တဲ့အကြောင်းနဲ့အတူချက်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကချက်မြန်မာစီးပွားရေးညီလာခံမှာပြောသွားတာကတော့
We hope that Myanmar as we like to say the last frontier for economic expansion in Southeast Asia will be
မြန်မာပြည်မှာလာရောက်ရင်းနှီးမြှုပ်နှံဖို့အတွက်စိတ်မပျက်စရာအောင်သူကဂရီပေးကြောင်ပြောသွားတာကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အဲဒီနောက်ပြည်ပရောက်မြန်မာမွတ်စလင်တွေအစ်ပွဲတော်ကျင်းပကြပုံနဲ့အမေရိကန်မှာရွှေ့ပြောင်းအခြေချနေကြတဲ့မြန်မာမွတ်စလင်တွေအတွက်အမေရိကန်ဟာလုံခြုံစိတ်ချရမှုရှိမရှိဆိုတာတွေကိုလည်းထုတ်လွှင့်ပေးသွားပါမယ်ရှင်။အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးပါမယ်ရှင်။
ဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့အတူအင်္ဂါနေ့ကကျင်းပတဲ့ပူရွယ်သတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကတန်ကင်းတမန်ကင်းအသုံးနှုတ်နေနဲ့ပြောဆိုခဲ့သလိုမခန့်ကြီးမခန့်သာဖြစ်စေတဲ့အပြောဆိုတွေလည်းရှိခဲ့ပါတယ်။ဥရောပတမကကနေနှုတ်ထွက်ဖို့ပြင်ဆင်နေတဲ့ဗြိတိန်နိုင်ငံနဲ့အထူးကုန်သွယ်ရေးသဘောတူညီချက်တည်းရရှိရေးအမေရိကန်ဘက်ကပိုင်းဖြတ်ထားတယ်လို့အမေရိကန်သမ္မတကပြောပါတယ်။တရုတ်နည်းပညာလုပ်ငန်းကြီးဟွာဝေရဲ့ချင်းချောက်မှုအပေါ်နိုင်ငံသဘောမတူတဲ့အချက်ကလွှဲရင်အနာဂတ်မှာထောက်လှမ်းရေးအချက်လက်မျှဝေမှုတွေဆက်ပြီးရှိနေမယ်လို့ယူဆကြောင်းလဲသမ္မတထရန့်ကပြောဆိုခဲ့ပြီးနှုတ်ထွက်တော့မဲ့ဗြိတိန်ခေါင်းဆောင်မေကိုလည်းချီးကျူးပြောဆိုပါတယ်။အမေရိကန်သမ္မတရဲ့ဗြိတိန်ခီးစဉ်ကိုကန့်ကွက်ကြတဲ့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေကလည်းလန်ဒန်မြို့လယ်မှာစုဝေးခဲ့ကြတာပါ။ဒီဆန္ဒပြမှုအပေါ်သမ္မတထရန့်ရဲ့တုံ့ပြန်ချက်ကိုမီးမျက်နှာမှာတော့ဆန္ဒပြပွဲလေးတစ်ခုကိုသာတွေ့ရတဲ့အကြောင်းအမေရိကန်ခေါင်းဆောင်ကပြောပါတယ်။သမ္မတထရန့်ကိုဝေဖန်တဲ့ဗြိတိန်အတိုက်အခံလီဘာပါတီခေါင်းဆောင်ဂျယ်ရမီကော်ဘင်ကိုတော့အမေရိကန်သမ္မတကမထောက်ခံကြောင်းပြောဆိုခဲ့တယ်လို့ပဲဗြိတိန်ခီးစဉ်အတွင်သူနဲ့မတွေ့ဘူးလို့လည်းပြောပါတယ်။နောက်အမေရိကန်ခေါင်းဆောင်နဲ့ဗြိတိန်နိုင်ငံတော်ခီးစဉ်ကိုဝေဖန်တဲ့လန်ဒန်မြို့တော်ဝန်စာဒစ်ခန်းကိုလည်းသမ္မတထရန့်ကထပ်ပြီးတော့ဝေဖန်ခဲ့ပါတယ
်။1989ခုနှစ်ကတရုတ်နိုင်ငံ TNMN အဖြစ်အပျက်လို့လူသိများတဲ့လူတို့ဆန္ဒပြကြီးဖြစ်ပွားခဲ့တာမှာမနစ်အင်္ဂါနေ့ကနှစ်ပေါင်း30ပြည့်အခမ်းအနားကျင်းပခဲ့ပါတယ်။တရုတ်အစိုးရကတင်ကားတွေအသုံးပြုတဲ့အထိပြင်းပြင်းထန်ထန်နှိမ့်နှင်းခဲ့တဲ့ဒီဆန္ဒပြပွဲမှာလူပေါင်းရာချီဒါမှမဟုတ်ထောင်ချီတည်ဆုံခဲ့တယ်လို့ဆိုပါတယ်။ဟောင်ကောင်နဲ့ကမ္ဘာတစ်ဝှမ်းမှာဒီဆန္ဒပြပွဲအမှတ်တရအခမ်းအနားဒါဇင်ပေါင်းများစွာကိုကျင်းပနေပေမဲ့တရုတ်နိုင်ငံအတွင်းမှာတော့မီဒီယာတွေကရင်းငုံနှုတ်ပိတ်နေတယ်လို့ဆိုပါတယ်။တရုတ်ကွန်မြူနတီပါတီကြောတော့နောက်ကန်စင်ဟွာပြည်သူနေစဉ် Global Times နဲ့ CCTV သတင်းဌာနကြီးတွေမှာဒီအကြောင်းဘာမှဖော်ပြထားတာမရှိပါဘူး။ American သတင်းဌာန CNN အပါအဝင်ပုံမှန်တရုတ်နိုင်ငံအတွင်းကြီးလို့ရနေကြနိုင်ငံသားသတင်းဌာနတွေရဲ့ website တွေကိုလည်းပိတ်ထားပါတယ်။တရုတ်ပြည်သူတွေကတရုတ်လူမှုမီဒီယာ WeChat မှာကိုဘယ်သူလဲဆိုတာမသိသေးပဲသတိအတော်ထားပြီးဒီဆန္ဒပြမှုအကြောင်းကိုပြောဆိုရေးသားနေရတယ်လို့ VOA တရုတ်ဘာသာဌာနကသတင်းထောက်တူကလည်းပြောပါတယ်။ဒီချင်းမြို့မှာရှိတဲ့ DMM ရေမင်ကနေနိုင်ငံသတင်းဌာနတွေကသတင်းပေးပို့ဖို့ကြိုးစားနေတာကိုလည်းတရုတ်လူမျိုးရေးတပ်ဖွဲ့တွေကပိတ်ပင်ဟန်တားခဲ့ပါတယ်။ထို့အတူပဲဒီ DMM ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့လူတွေအပေါ်အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကရဲရဲရင့်ရင့်တိုက်ပွဲဝင်ခဲ့တဲ့သူရဲကောင်းတွေအဖြစ်မှတ်ချက်ပေးခဲ့တာကိုလည်းတရုတ်သတင်းဌာနတွေမှာဖော်ပြရေးသားထားတာမရှိပါဘူး။တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Jan Swan ကတော့တရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုတွေကသူတို့ရွေးချယ်ခဲ့တဲ့လမ်းကြောင်းမှန်ကန်တာကိုပြသနေတယ်လို့ပြောပြီးနိုင်ငံရေးဝန်ကြီးပုံပြရဲ့မှတ်ချက်ကိုတုံ့ပြန်ပြောဆိုခဲ့ပါတယ်
။မက္ဆီကိုဘက်ကတွင်းကုန်နေအပေါ်နောက်သတင်းပတ်ချက်မှာ900ဂိုင်းတော့အခွန်နှုန်းထားတက်မှတ်ဖို့ဖြစ်နိုင်ချေများတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအင်္ဂါနေ့မှာပြောပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့ပြုတ်လုတဲ့လန်ဒန်ကသတင်းစာရှင်းလင်းပွဲအတွင်းသမ္မတထရန့်ကသူ့ရဲ့အကဲဖြတ်ချက်ကိုပြောဆိုတာပါ။ဘ ဟိုအမေရိကန်နိုင်ငံတွေကရွှေ့ပြောင်းချေချသူတွေအမေရိကန်ကိုရောက်ဖို့မက္ကဆီကိုနိုင်ငံကိုဖြတ်ပြီးလာနေတဲ့ကိစ္စနဲ့သွင်းကုန်အပေါ်အခွန်ကောက်ခံမှုကိစ္စတွေကိုဝါရှင်တန်မှာအမေရိကန်နဲ့မက္ကဆီကိုတာဝန်ရှိသူတွေဆွေးနွေးနေကြချိန်မှာပဲအမေရိကန်သမ္မတကအခုလိုမှတ်ချက်ပေးတာဖြစ်ပါတယ်။ဆင်းရဲမွတ်တင်မှုနဲ့အကြမ်းဖက်မှုတွေကနေလွတ်မြောက်ရေးအတွက်ဂွာတီမာလာ၊ဟွန်ဒူရပ်စ်နဲ့အယ်ဆာဗေးရိုးနိုင်ငံတွေကတန်းနဲ့ချီတဲ့တရားမဝင်ရွှေ့ပြောင်းရေးအမေရိကန်ကိုဝင်ရောက်လာတာကိုရင်ဆိုင်ရတာကိုရည်ညွှန်းပြီးသမ္မတထရန့်ကအမေရိကန်တဲကိုကျူးကျော်ဝင်ရောက်တာတွေရပ်သွားရေးမက္ကဆီကိုဘက်ကအရေးယူဆောင်ရွက်ရမယ်လို့ပြောဆိုခဲ့တာပ
ါ။ဆူဒန်နိုင်ငံမှာလာမယ့်6လအတွင်းရွေးကောက်ပွဲကျင်းပမယ်ဆိုတဲ့စစ်တပ်ရဲ့အဆိုပြချက်ကိုဒီမိုကရေစီလိုလားသူတွေကမနေ့အင်္ဂါနေ့ကညင်းပယ်လိုက်လို့လက်ရှိနိုင်ငံရေးအကြက်တဲဟာပိုးလို့နှက်ဆိုင်လာပါတယ်။မြို့တော်ကာတမီယိုကာကွယ်ရေးဝန်ကြီးဌာနအပြင်ဘက်ကဆန္ဒပြသူတွေတက်ဆွဲထားတဲ့စကန်ကိုလူမျိုးရေးတပ်ဖွဲ့တွေကတင်းထန်လေးမှဝင်ရောက်ဆင်းနေပြီးမှလည်းလမ်းတွေပေါ်မှာတင်းမာမှုတွေဆက်လက်ဖြစ်ပေါ်နေပါတယ်။တရိပ်ပတ်၈ပတ်ကြာထိုင်ရက်ဆန္ဒပြပွဲကိုစစ်တပ်ကဖြိုခွင်းခဲ့တာမှလူ35ယောက်သေဆုံးခဲ့ပါတယ်။ချုပ်ခွဲရာမှာအသုံးပြုခဲ့တဲ့အဲ့ဒီ Rapid Support Forces လို့ခေါ်တဲ့အမြန်ထောက်ပံ့ရေးတပ်ဖွဲ့ဟာအခုကအစိုးရအဆောက်အဦတွေကိုအရက်သားတွေမကတ်နိုင်အောင်ကာကွယ်နေတဲ့အချိန်မှာလမ်းပေါ်မှာလူငယ်တွေလူစုလူဝေးနဲ့ရှိနေကြောင်းဆူဒန်နိုင်ငံတွင်းကသတင်းတော်တူက VOA ကိုပြောပါတယ်။ကုလသမဂ္ဂအတွင်းရမှုချုပ်အန်တိုနီယိုဂိုတာရီယက်စ်ပြောခွင့်ရပုဂ္ဂိုလ်ကတော့အရက်သားတွေဘေးကင်းလုံခြုံရေးကိုဆောင်ရွက်ဖို့ဆူဒန်အသင်ပြုတွင်ကူပြောင်းရေးစစ်ကောင်စီကိုထပ်မံတတိပေးလိုက်ပြီးအင်အားအလွန်ကျုံအသုံးမပြုဖို့လည်းတိုက်တွန်းခဲ့ပါတယ်။အင်ကာနေမှာဗြိတိန်နဲ့ဂျာမနီနိုင်ငံတို့ရဲ့မြစ်တာရက်ခံချက်အရဆူဒန်နိုင်ငံရေးကိစ္စကုလသမဂ္ဂလုံခြုံရေးကောင်စီတကားပိတ်အစည်းအဝေးကိုကျင်းပခဲ့ပါတယ်ခင်ဗျာ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းလိုမီတာ24 kHz 12133ညလိုင်းလိုမီတာ40 kHz 9013ညလိုင်းလိုမီတာ51 kHz 5805နဲ့လိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်Check သမရနိုင်ငံ၃ရက်ကြာခီးစဉ်အပြီးမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်က Hungary နိုင်ငံကိုဒီကနေ့ဗုဒ္ဓဟူးနေ့မှာခီးစက်မှာဖြစ်ပါတယ်။မနေ့အင်္ဂါနေ့ကတော့ Check သမရနိုင်ငံနိုင်ငံခြားရေးဝန်ကြီး Thomas Petrick နဲ့ထောင်ဆန်းစုကြည်တို့တွေ့ဆုံပြီးမြန်မာနိုင်ငံတွင်းကလက်ရှိအခြေအနေတွေနဲ့လူ့ခွင့်ရေးကိစ္စတွေကိုဆွေးနွေးပါတယ်။မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဖွံ့ဖြိုးရေးကို Check သမရနိုင်ငံဘက်ကဒီဇိုင်းမှတ်မှတ်ပံ့ပိုးပေးခဲ့ကြောင်းသတင်းစာယူမှုကြောင့်ထောက်ချခံခဲ့ရတဲ့ Writers သတင်းထောင်နှစ်ဦးကိုမကြာခင်ကပြန်လွှတ်ပေးခဲ့တာကိုကြိုဆိုကြောင်း Check သမရနိုင်ငံနိုင်ငံခြားရေးဝန်ကြီး Thomas Petrick ကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားထားပါတယ်။ဒါပြင်နှစ်နိုင်ငံကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုအလားအလာတွေကိုလည်းဆွေးနွေးခဲ့ကြပါတယ်ရှင်
။ရခိုင်ပြည်နယ်ထဲမှာဖြစ်ပွားနေတဲ့စစ်ပွဲတွေကြားမှာပိတ်မိနေတဲ့အရသာပြည်သူတွေကိုအကောက်အွယ်ပေးဖို့နဲ့စစ်တမ်းခန်းစားနေရတဲ့ပြည်သူတွေစီကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေအများဆုံးရောက်ဖို့မြမအစိုးရနဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့အနေနဲ့ဆောင်ရွက်တင်တယ်လို့ရှင်းတော်အရှာအခြေဆိုင် Fortify Rights လူ့ခွင့်ရေးအဖွဲ့ကဒီကနေ့ဇွန်လ4ရက်နေ့ကြေညာမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။တိုက်ပွဲတွေကြားမှာဒေသခံရွာသားတွေထိခိုက်ဒေဆေးမှုတွေရှိတဲ့တာကြောင့်အကာအကွယ်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်။ဒါ့အပြင်အစိုးရအနေနဲ့လူဝတ်သူတွေစီအကူအညီတွေမလွဲမသွေရောက်ရှိဖို့မြမဆန်းဆန်းဆောင်ရွက်ပေးရမှာဖြစ်တယ်လို့ပြမှုကျူးလွန်နေသူတွေကိုအရေးယူနိုင်အောင်နိုင်ငံကအတိုင်းဝိုင်းကဝိုင်းဝန်းအားထုတ်ဖို့လည်းလိုနေတယ်လို့အဲ့ဒီအဖွဲ့ရဲ့အမှုဆောင်ရာရှိချုပ် Matthew Smith ကပြောပါတယ်။ Rakhine မြို့နယ်အထက်မှာခမန်းကျေရွန်ဂျာဒုက္ကတဲ့9,000-8,000လောက်ရှိနေပြီးတော်တော်များများကတော့ကန့်သက်ကန်ရွာတွေနဲ့ထိန်းသိမ်းရေးစခန်းတွေမှာနေနေကြရတဲ့အတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတယ်လို့ဆိုပါတယ်။ Rakhine မြို့နယ်အတွင်းမှာစေဝါပစ္စည်းတွေအပါအဝင်အကူအညီတွေပေးပို့တဲ့လမ်းကြောင်းတွေကိုကန့်သက်ထားတာတွေမှာမြန်မာစစ်တပ်ရောအရသာအာဏာပိုင်တွေမှာပါတာဝန်ရှိတယ်လို့လည်းပြောပါတယ်။မြန်မာအစိုးရကအရေးကြီးတဲ့မြို့နယ်၅ခုအတွင်းအကူအညီပေးရေးလမ်းကြောင်းတွေကို January 1ရက်နေ့ကစပြီးကန့်သက်ခဲ့လို့ကျန်းမာရေးပညာရေးနဲ့တောက်သုံးရေးရရှိရေးကိစ္စတွေမှာအခက်အခဲဖြစ်နေတယ်လို့လူသားချင်းဆိုင်ရာအကူအညီကြီးပေးရေးနိုင်ငံတကာအဖွဲ့၁၆ဘက်ကအေဗီလာ1ရက်နေ့ကပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။လက်နက်ကိုင်ပဋိပက္ခတွေကြားကရပ်သားတွေကိုကာကွယ်ဖို့မြန်မာအစိုးရမှတာဝန်ရှိရတယ်လို့လည်း Forty Rights အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။
စင်ကာပူနဲ့မလေးရှားနိုင်ငံတို့မှာလုပ်ငန်းဖျက်သိမ်းလိုက်တဲ့စပင်းအငှားကုမ္ပဏီတွေဖြစ်တဲ့ Oppo နဲ့ Oppo တို့ကစပင်းအစိုးရတပေါင်းကိုမြန်မာနိုင်ငံကလိုအပ်နေတဲ့ကျောင်းသားတွေကိုလှူဒန်းဖို့မြန်မာအကူအညီပေးရေးအဖွဲ့ဖြစ်တဲ့ Less Work ကဝယ်ယူလိုက်ပါတယ်။ ဒီစပိန်တွေကိုတော့ချိုးတက်တဲ့မိသားစုတွေတမိုင်းကျော်ကျော်ချီချင်းရှောက်ကျောင်းတက်နေရသူတွေကိုအခမဲ့ဖြန့်ဝေမယ်လို့လဲလက်စ်ဝော့ဒီထောင်သူမိုက်တန်ထွန်ဝင်းကသူ့ရဲ့ဝက်ဘ်ဆိုက်မှာရှင်းထားပါတယ်စပိန်ရဲ့ဝယ်ယူပြင်ဆင်တည်ဆောင်ရတဲ့စရိတ်စုစုပေါင်းကအမေရိကန်ဒေါ်လာ3000ကျော်ကနေ4000လောက်ကုန်ကြပြီးကုန်ကျစရိတ်ထက်ဝက်ကိုတော့စပွန်ဆာပေးသူတွေကပေးချင်မယ်လို့ခံမှန်း
ပြည်နယ်တွေကိုတရားမဝင်ဖြတ်ကျော်ဖို့ကြိုးစားတဲ့အာဖရိကတိုက်တာတရ၅၀ကျော်ကိုအမေရိကန်နယ်စပ်လုံခြုံရေးအဖွဲ့တာဝန်ရှိသူတွေကဖမ်းဆီးရမိတယ်လို့အောက်ခွန်နယ်စပ်ကကိုရေးဌာနCBP ကပြောပါတယ်။ရီယိုဂရန်ဒီကလည်းအမေရိကန်ပြည်ထောင်စုရဲ့ကိုတရားမဝင်လာရောက်တဲ့ဗဟိုအာဖရိကရွှေ့ပြောင်းအခြေအနေသုံးဆက်ခုနှစ်ဦးပါဝင်တဲ့အဖွဲ့ကိုစနေနေ့ကဖမ်းဆီးရမိခဲ့ကြောင်းCB
ပေါ်ဒူးနေမနက်ခင်ထိုက်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်အခုသတင်းဆောင်ပါတွေဆက်သွယ်မြင်းမြန်ချက်တွေဆက်တိုက်နားဆင်ကြရပါမယ် ပြည်ထောင်စုနိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနှစ်နိုင်ငံဆက်ဆံရေးအကြံဖက်ဝါဒချေမှုန်းရေးပါဝင်ဥရောပသမ္မဂကနှုတ်ထွက်မဲ့ဗြိတိန်နိုင်ငံနဲ့အထူးကုန်သွယ်ရေးသဘောတူညီချက်ရနိုင်မဲ့အလားအလာတွေကိုအလေးထားပြောသွားခဲ့ပါတယ်။ဗြိတိန်ဝင်ကြီးချုပ်ထရီဆာမေနဲ့အတူကျင်းပတဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာတော့တန်ကင်းတမန်ကင်းအသုံးနှုန်းတွေကိုတုံ့နှုံခဲ
Donald Trump ga inga ni ma ro Britain win ji chou Theresa May ne twi song swin nwe pi de naw pu rwe tadin sa shin lin pwe ma ro Britain ne gaba ye ya pu paung saw yet mu de ko pyo su khe ba de.
The United States and the United Kingdom share many goals and priorities around the world. I want to thank the people of the United Kingdom for their service.
American Bidon Luna Britain နိုင်ငံတို့ဟာကမ္ဘာတစ်လွှားမှာဂျမန်းချက်တွေဦးစားပေးအစီအစဉ်တွေကိုအတူမျှဝေနေကြပါတယ်။ Islamic ဆွေးနွေးအဖွဲ့ ISIS ကိုချေမှုန်းရေးကျွန်တော်တို့ရဲ့ပူးပေါင်းဆောင်ရွက်ချက်မှာဆောင်ရွက်ခဲ့ကြမှုအတွက် Britain ပြည်သူတွေကိုကျေးဇူးတင်ကြောင်းပြောလိုပါတယ်။ပြီးခဲ့တဲ့လပိုင်းတုန်းကကြေညာခဲ့သလိုပဲ Syria နဲ့ Iraq နိုင်ငံတွေက ISIS ရဲ့ Caliphate နယ်ရီအလုံးကိုချေမှုန်းနိုင်ခဲ့ပါပြီ။မြောက်တလန်တိစာချုပ်အဖွဲ့ NATO မှာ Britain ကအဖွဲ့ဝင်ဖြစ်ပါတယ်။ NATO မှာမိတ်တွေဘက်ကကကွေးအသုံးစီတိုးရမယ်ဆိုတာကိုလည်းဗြိတိန်ဝန်ကြီးချုပ်နဲ့ကျွန်တော်တို့သဘောတူပါတယ်
။တရုတ်နည်းပညာလုပ်ငန်းကြီးဟွာဝေရဲ့ချင်းချောက်မှုအပေါ်နှစ်နိုင်ငံသဘောမတူတဲ့အချက်ကလွဲ့ရင်အနာဂတ်မှာထောက်လန်းရေးအချက်အလက်မျှဝေမှုတွေဆက်ပြီးရှိနေမယ်လို့ယူဆကြောင်းလဲသမ္မတထရန့်ကပြောဆိုခဲ့ပြီးနှုတ်ထွက်တော့မယ်ဗြိတိန်ခေါင်းဆောင်မေကိုလည်းချီးကျူးပါတယ်။ဒါ့အပြင်ဥရောပသမ္မတကလည်းနှုတ်ထွက်ဖို့ပြင်ဆင်နေတဲ့ဗြိတိန်နဲ့အထူးကုန်သွယ်ရေးသဘောတူညီချက်တရရရှိရေးအမေရိကန်ဘက်ကပိုင်းဖြတ်ထားတယ်လို့လည်းအမေရိကန်သမ္မတထရန့်ကပြောပါတယ
် As the UK makes preparations to exit the European Union, the United States is committed to a phenomenal trade deal.
ဗြိတိန်အနေနဲ့ဥရောပသမဂ္ဂကနေနှုတ်ထွက်ဖို့ပြင်ဆင်နေတာနဲ့အတူတူပဲအမေရိကန်ဘက်ကတော့အမေရိကန်နဲ့ဗြိတိန်အကြားအထူးကုန်သွယ်ရေးသဘောတူညီချက်ရဖို့ပိုင်းဖြတ်ထားပါတယ်ဒီလိုကုန်သွယ်ရေးသဘောတူညီချက်ရဖို့အလားအလာကောင်းတွေလည်းရှိနေပါတယ်။ဆောင်ရွက်မှု2ချိန်3ချိန်လောက်ရှိနေပြီဖြစ်ပြီးအလားအလာကောင်းတွေရှိပါတယ်
။အမေရိကန်ဘက်ကတော့တရုတ်အပါအဝင်အဓိကကုန်သွယ်ရေးမိတ်ဖက်တချို့နဲ့ကုန်သွယ်ရေးအစီအစဉ်သစ်တွေရဖို့ကြိုးစားနေတာပါ။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကတော့အမေရိကန်နဲ့ဗြိတိန်နှစ်နိုင်ငံဆက်ဆံရေးအပေါ်ချီးကျူးပြောဆိုသလိုရာသီဥတုပြောင်းလဲမှုနဲ့အီရန်အရေးတော်မှာကွဲပြားချက်တချို့ကိုလည်းအသိအမှတ်ပြုပြောပါတယ်။အမေရိကန်သမ္မတကပယ်ချထားတဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုဗြိတိန်ဘက်ကထောက်ခံထားစေဖြစ်တယ်လို့အမေရိကန်နှုတ်ထွက်လိုက်တဲ့အီရန်နျူကလ িয়ার သဘောတူညီချက်ကိုလည်းဗြိတိန်ကဆက်ပြီးထောက်ခံထားပါတယ်။ဥရောပသမ္မတကနေဗြိတိန်နှုတ်ထွက်ရေးအတွက်သဘောတူညီချက်တစ်ခုမရနိုင်ဖြစ်ခဲ့ပြီးတဲ့နောက်ဗြိတိန်ဝန်ကြီးချုပ်မေကရာထူးကနှုတ်ထွက်ဖို့ရက်ပိုင်းအလိုမှာအခုလိုသမ္မတထရန့်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါ။ဘရက်ဇစ်လို့ခေါ်တဲ့ EU ကနေဗြိတိန်နှုတ်ထွက်ရေးလုပ်ငန်းစဉ်ကိုတော့သူမကိုဆက်ခံသူကဆက်ပြီးဆောင်ရွက်မှာဖြစ်ပြီးပါတီတွေကြားသဘောထားကွဲပြားမှုကြီးနဲ့ဖြည့်ရှင်းနိုင်ဖို့အရေးကလည်းမရေရာသေးပါဘူး။အမေရိကန်သမ္မတရဲ့ဗြိတိန်ခီးစဉ်ကိုကန့်ကွက်ကြတဲ့ထောက်နဲ့ချီတဲ့ဆန္ဒပြသူတွေကလည်းလန်ဒန်မြို့လယ်မှာစုဝေးခဲ့ကြပါတယ်။ ဒီဆန္ဒပြမှုအပေါ်သမ္မတထရန့်ရဲ့တုံ့ပြန်ချက်ကိုမြင်းမြန်တာမှာတော့ဆန္ဒပြပွဲလေးတစ်ခုကိုသာတွေ့ရတဲ့အကြောင်းအမေရိကန်ခေါင်းဆောင်ကပြောပါတယ်။ဗြိတိန်နိုင်ငံခြားရေးဝန်ကြီးဟောင်းဘောရစ်ဂျွန်ဆင်ကိုထောက်ခံကြောင်းလူသိရှင်ကြားပြောဆိုထားတဲ့သမ္မတထရန့်ကတော့ EU ကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်ရလာမယ်လို့ခန့်မှန်းထားပါတယ်။သမ္မတထရန့်ကိုဝေဖန်ခဲ့သူဗြိတိန်အတိုက်ခံလေးပါပါတီခေါင်းဆောင်ဂျရမီကိုဘိန်းကတော့အမေရိကန်သမ္မတကမထောက်ခံဘူးလို့ပြောဆိုပြီးဗြိတိန်ခီးစဉ်တွင်သူနဲ့မတွေ့ဘူးလို့လည်းပြောဆိုပါတယ်။နောက်အမေရိကန်ခေါင်းဆောင်ရဲ့ဗြိတိန်နိုင်ငံတော်ခီးစဉ်ကိုဝေဖန်တဲ့လန်ဒန်မြို့တော်ဝင်စာတစ်ခန်ကိုလည်းအမေရိကန်သမ္မတထရန့်ကထပ်ပြီးဝေဖန်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကတော့ဗြိတိန်နိုင်ငံရေးသမားနှစ်ဦးကိုသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုလိုက်ပါတယ်။
And I would say to both the Mayor of London and to Jeremy Corbyn, the discussions that we have had today are about the
London Euro Wingo, Jeremy Corbyn ကိုပါပြောချင်တာကတော့ဒီကနေ့ဆွေးနွေးမှုတွေက American နဲ့ Britain ကြားအရေးအကြီးဆုံးသောဆက်ဆံရေးအမှတ်ကဖြစ်ပါတယ်။သမ္မတပြောခဲ့တယ်လို့ပါပဲ။ကမ္ဘာမှာအကြီးမြတ်ဆုံးသောမဟာမိတ်ပါ။ကျမတို့ရဲ့ဘေးကင်းလုံခြုံရေး၊နောက်ကမ္ဘာတလွားဘေးကင်းလုံခြုံရေးအာမခံချက်ဖြစ်တဲ့ American နဲ့ Britain ကြားအထူးဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုဖြစ်ပါတယ်။ကျမတို့ရဲ့အနာဂတ်နဲ့ကြိုးဝမှုကိုထောက်ပံ့ပေးထားတဲ့နှစ်နိုင်ငံပြည်သူတွေအလောက်ကံရရှိရေးအာမခံချက်ကိုလည်းဒီဆက်ဆံရေးကအထောက်အကူဖြစ်စေပါတယ်။ဒီဆက်ဆံရေးကိုကျမတို့တန်ဖိုးထားရပါမယ်။တည်ဆောက်ရပါမယ်။နောက်ဂုဏ်ယူရမယ့်ဆက်ဆံရေးလည်းဖြစ်ပါတယ်
။အင်ကာနီနှောင်းပိုင်းမှာတော့အမေရိကန်သမ္မတထရန့်နဲ့သမ္မတဂရောမလာနီယာတို့ကဗြိတိန်အင်ရှေ့ဆန်မင်းသားချားလ်စ်နဲ့ကျင်ရော်ကွန်ဝဲလ်မျိုးစားဂရောကက်မီလာတို့နဲ့ညစာသုံးဆောင်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့တုန်းကတော့ဗြိတိန်ပြည်မကြီးအဲလစ်ဘက်နဲ့တွေ့ဆုံခဲ့ကြပြီးတဲ့နောက်ဘိုက်ကင်ဟမ်နန်းတော်မှာပြည်မကြီးတက်ခင်းနဲ့နိုင်ငံတော်ညစာစားပွဲကိုတက်ရောက်ပါတယ်။အမေရိကန်သမ္မတထရန့်ရဲ့ဗြိတိန်နိုင်ငံခီးစဉ်နဲ့ဆက်လိုက်တဲ့ဥရောပခီးစဉ်အတွင်းမှာတော့ပြင်သစ်နဲ့အိုင်ယာလန်ကိုလည်းဝင်ရောက်မှာဖြစ်ပါတယ်
။မတင်ကြီးထိုက်ပြောပြသွားတာပါရှင်။အခုတော့ဆန်းစုကြည်ရဲ့ချက်နိုင်ငံခီးစဉ်ကိုကြည့်ကြရအောင်ပါ။ပထဝီဝင်းနေထားရမဟာဗျူဟာမြောက်တဲ့မြန်မာနိုင်ငံမှာလာရောက်ယင်းဤမြုံနှံဖို့အခွင့်အလမ်းတွေအပြည့်အဝရှိနေပြီးဒီလိုလာရောက်ယင်းဤမြုံနှံလို့လည်းစိတ်မပျက်စေရဘူးလို့သူအနေနဲ့ခရီးပေးတဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကမနေ့ကပရက်မြို့တော်မှာပြုလုပ်တဲ့ချက်မြန်မာစီးပွားရေးညီလာခံမှာပြောသွားခဲ့ပါတယ်။ချက်နဲ့မြန်မာနှစ်နိုင်ငံကြားအတိအကျဦးစားပေးလာတဲ့စီးပွားရေးဆိုင်ရာတန်တမန်ဆက်ဆံရေးဟာအာရှနဲ့ဥရောပအတွက်နည်းဗျူဟာအရဘလောက်ထိအရေးပါမလဲ။မတ်အင်ဂျင်နိုင်ကအပြည့်စုံပြောပြပေးမှာပါရှင်
။ပဋိပက္ခတွေဖြစ်နေတဲ့မြန်မာနိုင်ငံမှာဆိုးရွားလာတဲ့လူခွေရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆဲချက်တွေကြောင့်အနောက်နိုင်ငံတွေကလာရောက်ရင်းနှီးမြှုပ်နှံဖို့တွန်းဆုံနေချိန်မှာချက်သမရနိုင်ငံကိုချစ်ကြည်ရေးခီးစဉ်ဖြစ်ရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့မြန်မာနိုင်ငံကိုချက်လုပ်ငန်းရှင်တွေကိုယ်တိုင်လာရောက်ကြည့်ရှုဖို့နဲ့ယင်းနှိမ့်နှုတ်တဲ့အခါမှာလဲစိတ်မပျက်စေရဘူးလို့သူ့အနေနဲ့ကတိပေးကြောင်းအင်္ဂါနေ့ကပရက်မှာပြုလုပ်တဲ့ချက်မြန်မာစီးပွားရေးညီလာခံမှာပြောကြားသွားပါတယ်။တနင်္လာနေ့ကချက်ဝန်ကြီးချုပ်အန်ဒရူးဘာဘီးစ်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာလဲမြန်မာဟာဈေးကွက်စီးပွားရေးအရာအရှိတောင်အာရှမှာနောက်ဆုံးအခွင့်အလမ်းတစ်ခုဖြစ်ရှိနေတဲ့အတွက်လာရောက်ရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့ဒေါက်ဆန်းစုကြည်ကအခုလိုဖိတ်ခေါ်ခဲ့ပါတယ်
။ We hope that Myanmar as we like to say the last frontier for economic expansion.
မြန်မာဟာစီးပွားရေးရင်းနှီးချက်ခံမှုအတွက်အရှိတောင်အာရှမှာနောက်ဆုံးအခွင့်အလမ်းတစ်ခုဖြစ်နေပြီးဒါဟာစီးပွားရေးရကြီးမားတဲ့ခြေလှမ်းတွေလှမ်းနေတဲ့ချက်သမ္မတနိုင်ငံအတွက်ဆွဲဆောင်မှုဖြစ်နိုင်တယ်လို့ကျွန်မတို့မျှော်လင့်ပါတယ်။
ချက်လုပ်ငန်းရှင်တွေနဲ့မြန်မာလုပ်ငန်းရှင်တွေတက်ရောက်တဲ့စီးပွားရေးညီလာခံမှာဒေါက်ဆန်းစုကြည်ပြောသွားတဲ့အချက်တွေတဲ့ပထဝီအနေထားအရမဟာဗျူဟာကြပြီးဈေးကွက်စီးပွားရေးအရာဆိုရင်လည်းတရုတ်အိန္ဒိယနဲ့အာဆီယံနိုင်ငံတွေကြားမှာအားလုံးစုံစည်းရဖြစ်နေတဲ့လမ်းစုံလမ်းကွာမှာမြန်မာနိုင်ငံတရှိနေတယ်လို့ဆိုပါရယ်တရုတ်အိန္ဒိယနဲ့အဖွဲ့ဝင်10နိုင်ငံရှိတဲ့အာဆီယံဈေးကွက်ဟာစားသုံးသူဦးရေ 3.5 သမကအလားအလာရှိနေတယ်လို့ဒါဟာကမ္ဘာ GDP ရဲ့20ရာခိုင်နှုန်းထိရှိနေပြီးခေတ်သစ်ကမ္ဘာမှာတခါမှမမြင်ဘူးသေးတဲ့အာမန်ပြည်နဲ့အင်အားအကောင်ဆုံးဈေးကွက်ဖြစ်လာဖို့ရှိရလို့ဒေါန်ဆန်းစုကြည်ကညီလာခံမှာပြောပါရယ်အင်္ဂါနေ့ကဒေါန်ဆန်းစုကြည်နဲ့မြန်မာကိုယ်စားလှယ်အဖွဲ့ကိုနနက်စာနဲ့တက်ခင်းဧခံခဲ့တဲ့ချက်နိုင်ငံသားဝင်ကြီးတောမတ်စ်ပက်ထရစ်စစ်ကလည်း1980နဲ့80ခုနှစ်တွေတုန်းကချက်ကိုစလိုဗက်ကီးယားလို့ခေါ်တဲ့ချက်နိုင်ငံဟာမြန်မာအတွက်ကားဘေးလေထွန်စက်နဲ့တရားစက်ရုံတွေမှာရင်းနှီးမြှုပ်နှံမှုတွေကြီးကြီးမားမားထားရှိခဲ့ကြောင်းပြောပါရယ်အခုတော့တပ်တူဒူဖော်ရေးစေဝါလေကြောင်းဆိုင်ရာနဲ့စိုက်ပျိုးရေးလုပ်ငန်းတွေမှာချက်နဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တွေအဓိကပူးပေါင်းလှုပ်ဆောင်ဖို့ရှိကြောင်းနိုင်ငံသားဝင်ကြီးကဆိုပါရယ် check နိုင်ငံမှာအခြေချနေထိုင်သူလည်းဖြစ်ဒေါက်ဆန်းစုကြည်ရဲ့ check နိုင်ငံခီးစဉ်ကိုအနီးကပ်စောင့်ကြည့်နေတဲ့ကိုလင်းတန်းကတော့နှစ်နိုင်ငံကုန်သွယ်စည်းဝေးရေးမှာ check ကအရှုံးခံနေတဲ့အနေအထားမှာရှိနေတယ်လို့အခုလိုပြောပါတယ
် check ကတော့ဒီမြန်မာပြည်ကိုအဓိကတင်ပို့တာကတော့ crystal ရှိတယ်ဆက်ရညာပစ္စည်းတွေလန်ကင်းဆက်တွေတို့ဘာလို့ညာလို့ပါနော်ဘီယာပို့တယ်ဝိုင်းလည်းတချို့ပို့တယ်ရှိတယ်ကျမကြီးအထောက်အကူပြုပစ္စည်းတွေပညာရေးအထောက်အကူပြုပစ္စည်းပို့တယ်အခုသူတို့ကြိုးစားနေတာ mining နဲ့ပတ်သက်တဲ့ဒီ machine တွေပေါ့နော်အဲ့ဒါတွေလည်းသူတို့ပို့ဖို့လုပ်နေတာအရင်တော့နှစ်ချုံမှကြည့်လိုက်ရမယ်ဆိုလို့ရှိရင်တော့ဒီ2018ခုနှစ်မှာချက်နဲ့မြန်မာကုန်သွယ်မှုမှာချက်တက်ကအရှုံးပေါ်တယ်ပေါ့23ရာခိုင်နှုန်းလောက်ချက်တက်က export ကညှော့သွားပြီးတော့မြန်မာဘက်က66ရာခိုင်နှုန်းမြင့်မားလာတာအဲ့ဒါကိုဒီနေ့ဝန်ကြီးချုပ် publish ကဒီနေ့ forum ပွင့်ပွဲမင်းငွေမတော်မှပြောသွားတယ်
ဟုတ်ကဲ့အဲ့တော့မြန်မာမှာချက်နိုင်ငံရဲ့ဒီယင်းနှီးမြုပ်နှံမှုတွေကအခြားအာရှနိုင်ငံတွေဖြစ်တဲ့ဂျပန်ကိုရီးယားစင်ကာပူတို့နဲ့ရှင်ပြိုင်နိုင်မဲ့အလားအလာရောရှိလားရှင
်ချက်က EU ရဲ့ဖွဲ့ဝင်နိုင်ငံဖြစ်တဲ့အတွက်ကြောင့် EU ဥပဒေသားတွေနဲ့အတူလည်းပဲသူကကျင့်သုံးရတယ်ဖြစ်လို့ချက်နိုင်ငံရဲ့တကူကြီးသူရဲ့ဒီကိုပိုင်းတရားထိတွေ့ဆက်ဆံမှုနဲ့လည်းပဲသူလုပ်တယ်ဒါပေမဲ့သူ့မှာကဒီချက်ဒီဥရောပနိုင်ငံတွေထဲမှာတခြားဒီဂျာမနီတို့လိုပြင်သစ်တို့လိုအရန်ချမ်းသာတဲ့နိုင်ငံမဟုတ်ဘူးအခြေရကုန်ပစ္စည်းရလည်းပဲဒီဂျာမနီတို့ပြင်သစ်တို့လိုစီရန်ကြီးတဲ့ပစ္စည်းတော့မဟုတ်ဘူးမြန်မာအတွက်တော့အဆင်ပြေတယ်ဈေးနည်းနဲ့တက်တာတယ်ဒါပေမဲ့ quality က EU quality ရှိတာပေါ့ဆိုတော့သူကတော့တိတ်ပြီးတော့ compete လုပ်ဖို့ကြတော့လည်းပဲအာရှကအထူးသဖြင့်ဂျပန်တို့တရုတ်တို့နဲ့ကြတော့သူ compete လုပ်လို့မရဘူးကြမ်းအာရှပစ္စည်းတွေကအာရှ standard နဲ့ကြတော့ဒီကဥရောပစံနဲ့ကြည့်လိုက်ရင်နည်းနည်းဈေးတက်တာတာပေါ့ဈေးတက်တာတော့ဈေးကွက်ထဲမှာတိတ်ပြီးတော့တိုးဖို့မလွယ်သေးဘူးဆိုတော့သူတို့လည်းတည်တယ်သူကတော့ဖြည်းဖြည်းချင်းသူစီကွက်ကလေးဝရတလောက်သူတို့တူးကျင်တဲ့တဘောလောက်ပဲသူတို့ညှောင်းနှထားဝင်ရတယ်လေ
အဲ့တော့ဒီ check နဲ့မြန်မာကြားမှာဦးစားပေးရှိနေတဲ့စီးပွားရေးဆိုင်ရာတန်တမန်ဆက်ဆံရေးကပထဝီအနေထားရမဟာဗျူဟာမြောက်အရေးပါနေတယ်လို့ဒေါက်ဆန်းစုကြည်ကပြောသွားပါတယ်ဒါဟာတကယ်ပဲဖြစ်နိုင်လားရှင
်ဖြစ်လာနိုင်တယ်ဒါသူတို့ချီကုပ်ယူနေတာပဲတကယ်တမ်းပြောမယ်ဆိုရင်တကယ်တမ်း check ကုမ္ပဏီတော်တော်များများကဒီဂျာမန်လုပ်ငန်းရှင်တွေနဲ့ partnership တွေများတယ်အဲ့တော့သူကဂျာမန်ကလည်းပဲ check ကိုရှိတယ်ပုံလေးတစ်ခုလိုသဘောထားပြီးတော့နောက်ကတုံးနေတာလည်းရှိတယ်။ဆိုလိုတဲ့သဘောက EU နေနဲ့တရိုက်ဝင်တဲ့ပုံမျိုးမဟုတ်ဘဲနဲ့ချက်နေနဲ့တွားပြီးသွားလို့ရှိရင်ခုံနေရဦးပြီးလို့ရှိရင်ရလာတဲ့အဲ့ခုံလေးပေါ်မှာငါတို့ပြီးတော့မှနေရာလေးချက်ကြတာပေါ့ဆိုတဲ့စဉ်းစားတွေးခေါ်ပုံရှိတယ်လို့ကျွန်တော်ကသတ်မှတ်ဖြစ်တယ်ပေါ့နော်
။ဒေါက်ဆန်းစုကြည်ဟာစီးပွားရေးညီလာခံတက်ရောက်ပြီးတဲ့နောက်မှာနိုင်ငံသားရေးဝန်ကြီး Thomas Patrick နဲ့အတူ Prague မြို့မှာမြန်မာတန်ယုံတစ်ပြန်လည်ဖွင့်လှစ်ပွဲအခမ်းအနားကိုတက်ရောက်ခဲ့ပါတယ်။ဒါအပြင် Czech သမ္မတ Miloš Zeman နဲ့လည်းဒေါက်ဆန်းစုကြည်တွေ့ဆုံခဲ့ပါတယ်။ Czech နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးဟာအရင်ကထက်ပိုမိုနီးကပ်လာခဲ့ကြောင်းသုံးရက်ကြာချစ်ချည်ရေးခီးစဉ်တွင်ဒေါက်ဆန်းစုကြည်ကအဓိကထားပြောခဲ့ပါတယ်။ဒီကနေ့မှာတော့ Hungary နိုင်ငံကိုအလုတ်ခီးစဉ်ဖြစ်ဒေါက်ဆန်းစုကြည်ကရောက်ရှိမှာဖြစ်ပါတယ်ရှင်။
မင်းဂျင်းနိုင်ပြောပြသွားတာပါရှင်အခုတော့အစ္စလမ်ဘာသာဝင်တွေရဲ့နေရူးနေမြတ်တရက်ဖြစ်တဲ့အင်းနေအကြောင်းကိုအလှည့်ပေးခြင်းပါတယ်အမေရိကန်စံတော်ချိန်ဒီကနေ့ဇွန်လ၄ရက်နေ့ဟာအမေရိကန်ပြည်ထောင်စုမှနေထိုင်ကြတဲ့အစ္စလမ်ဘာသာဝင်တွေရဲ့အင်းနေဖြစ်ပါတယ်ရမန်ဒါဥပုပ်ကာလအဆုံးသတ်တဲ့အစ်ဘွဲတော်မှာဆိုရင်ဆွေမျိုးမိတ်ဆွေတွေကိုဘာသာမရွေးလူမျိုးမရွေးဖိတ်ခေါ်ပြီးတော့ကျွေးမွေးအခမ်းတက်ကြပါတယ်။အမေရိကန်မှာရောက်နေတဲ့မြန်မာမွတ်စလင်အတိုင်းဝိုင်းကရောဥပုပ်ထွက်ပြီးအစ်ပွဲတော်ကိုဘလို့ကျင်းပကြတယ်လဲဆိုတာနဲ့အမေရိကန်မှာစက်တင်ဘာလ17ရက်မှာအစ္စလာမစ်အစွန်းရောက်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုကိုခံရပြီးတဲ့နောက်ပိုင်းအစ္စလာမ်ဘာသာဝင်တွေအပေါ်အမေရိကန်ပြည်သူတွေနဲ့အမေရိကန်အစိုးရရဲ့မူဝါဒတွေဘလို့ရှိတယ်လဲဆိုတာနဲ့အတူဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ရိုဟင်ဂျာမွတ်စလင်တွေကရောအစ်ပွဲတော်ကာလမှာဘလို့အခြေအနေရှိတယ်လဲဆိုတာကိုပြောပြပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှနေထိုင်နေကြတဲ့တောင်းနဲ့ချီတဲ့မြန်မာမွတ်စလင်တွေဟာရမန်ဒါဥပုပ်လကုန်ဆုံးပြီးတဲ့နောက်အစ်ပွဲတော်ကိုဆင်နွှဲနေကြပါပြီ။အမေရိကန်ရဲ့အနောက်ဖက်ခြမ်းအော်ရီဂွန်ပြည်နယ်ပေါ့တလန်မြို့လေးမှာတော့မြန်မာပြည်ကနေလာရောက်အခြေချနေထိုင်နေကြတဲ့မွတ်စလင်ဥယေဟာ1000ဝန်းကျင်ရှိပါတယ်။ပေါ့တလန်မြို့မှာနေထိုင်တဲ့အစ္စလမ်ဘာသာဝင်ဦးယူဆုဒ်အဂဘဲကဒီကနေ့သူတို့အိမ်မှာမိတ်ဆွေတငယ်ချင်းတွေကိုဖိတ်ခေါ်ကြွေးမွေးပြုစုခဲ့တဲ့အကြောင်း VOA ကိုအခုလိုပြောပြပါတယ်
။ဒီနေ့ဆိုလို့ရှိရင်ဘလူးမဆိုတိကျလူတိုင်းလာလည်လို့ရတယ်။အဲ့ဒီဟာမှာတချို့ကဘာသာရေးနားလည်မှုလွဲတဲ့ပုံမှာကိုယ့်ရဲ့မွတ်စလင်တွေပဲအတိုင်းဝိုင်းတစ်ခုလည်းဖိတ်တယ်။ကျွန်တော်တို့ဆိုရင်ကျွန်တော်ပါဘေးအိမ်သောက်ဝင်းကျင်တွေခရစ်ယာန်ဂျူးဗုဒ္ဓဘာသာအကုန်လုံးကျွန်တော်က open house ပဲ။မွတ်စလင်ရဲ့ celebration ဖြစ်ပေမဲ့ get together with the friends and family everyone together.တကယ်တမ်း celebrate လုပ်တာပါလဲဆိုတော့ဟိုဝါကျွတ်သွားတဲ့အနေနဲ့ပေါ့နော်ဝါဖြည့်တလလုံးကဝါရှောင်လာတယ်ဝါကျွတ်သွားတဲ့အနေနဲ့ celebrate လုပ်တဲ့တော့အဲ့တဘောပါပဲ
အမေရိကန်ပြည်ထောင်စုဟာ2000ခုနှစ်စက်တင်ဘာလ17ရက်နေ့မှာကမ္ဘာကုန်သည်ညီနောင်မိုးမျော်အဆောက်အဦကြီးနဲ့ Pentagon Sitana Jodogo, Islam Asoya repeated El Qaeda Apuega, a jump head, Taikai Kayabira now. Luvu Jisoye Wari in it, Yatariga. Muslim Ripo Ma Chao Yun Sik Longere, Sikansa Jedri, Chipola Javare. Akulo, Islam Bada Win Ripo Ma Taylor Mu, a jump at Limla Suye Zinet than Yari Jow. America Mashubia Chicha Nitanjare, Nama Muslim Ripo Mayo, Blue Taya Muri, Driadles Raguro. Uyusut Agvelga Kulu Pyotavare.
9/11 season now by Ma Tapaga or Amin Sauna Shibime, Count Julia Balesoro, the Lukin or Liza Liner, Bada Naya, Lula Kova and Sidelo, Yungi Delu, Aloa General, and that's how can a full Mianare. A law enforcement and a general keep in that spolo, the whole call New Zealand attacked to Aronso in General Pelini, Malavio, Jeria, Sound Pede, a general so Emma community leader, your phone call, a Kamara, general cell phone, you'd have. ตัวเองดูอะไรลูกคอสรุปอะไรพวกนั้นอยู่ในสปอร์ตเลยเราจ่ายเรามีดีอะไรมาแล้วล่ะวิโรอินเทอร์วิวเลยเราเล่าเลยสรุปเลยสปอร์ตเล่าเลยสรุปแล้วบอกเดียวก็จะไปที่ไหนลูกอยากเราชิมอะไรสุดท้ายเดี๋ยวมาได้ไหมแต่พอมาเกี่ยลูกคนอยู่เมียนูเรลูกอยากเราสวยอะไรพวกนั้นเดียวมามาเป็นสิบแบบมาเยอะทีเดียวก็สรุปเลยลักกับพวกเขาเลยก็จะมีเนี่ยถ้าเดี๋ยวอุบลสมุยจะตัวเองทั้งสองนี้จ่ายเยอะอย่างสิ่งนี้เนี่ยก็เลย
ตั้งที่เรื่องมันเด็กเอเอชั้นจะนิทานรู้ดูอิสลามบาดาวินเรื่องด้วยปลุกการเว็บปีสังสรรค์นิทเลสุรากุเล่ตัวก็คุลุสเซบิโอปยาบาร์เลยนายเลวันโอ้เลวดวาร์เรลูเรียสโตรเย่พอลิติกาลยองจิมูตัวเลวดวาร์ลาวันอ่ะไอพ่อมาก็อิมมูชันนัลลี่ปีดูรูรูกาเรียกเลวดาชีเอแต่เมื่อดีนี้มาคุยชาวิตีพวกเราเอนฟอร์สเมนต์ก็เวอร์รี่นิวทรัลสุรากุเล่เอนฟอร์สเมนต์ก็ลูไอเอ็นลูอัดลูโปรดักชันเอพีเอ นั่นคือว่าล็อว์เอนฟอร์สเมนต์ก็พยายามที่จะมาพิสูจน์แต่การที่เราหาข้อเอฟเฟดเอนซ์เนี่ยตัวก็ที่เกี่ยวกับคริมินัลเพื่อเรื่องเดียวกับเทอร์เรสเพื่อเรื่องเดียวกับที่เกี่ยวกับยุโรปแต่การมาหาเรื่องเดียวกับสหรัฐอเมริกันล็อว์ลีกัลซิสเต็มก็คอมพลีทลี่โปรเทคชันไปเลย
อริโกมาชินิจาร์มุสลิมไต้หวันฮะลูมูไต้หวันด้วยอิสลามบาดาวินด้วยเชียงซีลงยิ่งมุยาโบลุงเอรีนี่เนี่ยจูซาลูเซชิลาซิบุด้วยอะคุโรอิปเปอร์โรกาลามาเนี่ยเป็นเลือดด้วยสมุนเนี่ยจูรัวซูซีส่งด้วยจับบีจางเรียมาทูเจเนคลีริโกติมาบิวซูเปียร์อาริดามกาแต่ก็ตัวเจนี่เรจางดูจางดาริโกเล่สัตว์ด้วยด้วยส่งจารันเนี่ยจูลูมูไต้หวันกูตายาซิลงมุชิอังซีเซนสังเวียบินี่เรจางกูเล่อูยูสุดอักเบลกาเปียวว่าเล่ อักขุโลอเมริกันดีรังสุมันนิทานจาร์เรียมมามุสลิมไต้หวันก้าอุบลละกงซงบีอิปเปอร์โรโกจิมบานิจิมาเวเป็นอะไรสักหนึ่งก็เสพสารมายาวนิจาร์เรียรู้เห็นจากมุสลิมดีกาเลยอิปเปอร์โรจิมบาบุเป็นเส้นนิจาร์เวมุสลิมนี่ด้วยจีซงเปอร์โรพิเตอิปเปอร์โรนิมาโรก็เสพสารทุกข์ได้สักหนึ่งก็มุสลิมยาจูฮาบ้ามาเมื่อไหร่มาเช่นไหร่เมื่อชินิจาร์เรียเจ้ามูเรซันฮุสเซนชักกีกับเจ้าว่าเล ทุกครั้งที่สักคนมาคลีอุยจีลีดังจากสินีบีมีว่าแม่คลีริกาเสียดาวินเจนชีวาเลยตัวเขาอีปอยรอดเรื่องไม่เปลี่ยนนัยจาวุลตัวก็เปลี่ยนไปเลยอีปอยรอกล่าวมารู้เห็นจากทุกครั้งที่มีอาจูฮาเอาไว้เทติดด้วยมวยนัยจาเจ้าเนี่ยทุกครั้งที่สักคนด้วยลูกคนยาจาเรลูเนซูเราเนี่ยนั่งงานจ้ามาสวยมิวสิดูเรื่องเราตาอีปอยรอกล่าวสวยเวทเทนไหนเนี่ยลูสุวาเลย
ดูข้าเด็กสังเกตุมาซีซันจะใส่ผ้าหนังเนื้อตัวบ้าการนั้นนั่นจะเป็นสมานุจาระสตาร์เตอร์แต่กับผู้ชนะที่ดูข้าเด็กสังเกตุมาซีซันจะใส่ผ้าหนังเนื้อตัวบ้าการนั้นนั่นจะเป็นสมานุจาระสตาร์เตอร์แต่กับผู้ชนะที่ดูข้าเด็กสังเกตุมาซีซันจะใส่ผ้าหนังเนื้อตัวบ้าการนั้นนั่นจะเป็นสมานุจาระสตาร์เตอร์แต่กับผู้ชนะที่ดูข้าเด็กสังเกตุมาซีซันจะใส่ผ้าหนังเนื้อตัวบ้าการนั้นนั่นจะเป็นสมานุจาระสตาร์เตอร์แต่กับผู้ชนะที่ดูข้า
40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို79 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ် ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA American တန်ရဲ့ဗုဒ္ဓဦးနေ့မနေ့ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနေ့9နာရီထိလိုင်းဒိုမီတာ2440 51လိုင်းလမီတာ190 kHz 1595တို့ကနေနိုင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲ Radio ထုတ်လွှင့်ချိန်နဲ့တပြေးညီနိုင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်အမေရိကန်အီရန်သုံးအင်္ဂလိပ်သင်္ကန်းစာနဲ့ဒူအင်ဂါညတိုက်ရိုက်လေလံဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်အစီအစဉ်မှာကြားကြရမှာက
ကျွန်တော်တို့အမားကိုအမားမှန်သိတယ်ဆိုလို့ရှိရင်အဲ့ဒီအမားကိုခေါ်ထုတ်ပြီးရေးသားရမှာပါအဲကျွန်တော်တို့ကအဲ့ဟာကိုမခေါ်ထုတ်ပြန်နဲ့နိုင်ငံပြစ်ခါကြသွားမယ်ဆိုပြီးတော့မှကျွန်တော်တို့ထိန်ချန်အထားတင်မှုပေါ့နော်ဆိုတော့ကျွန်တော်ခုနအချက်တို့တော့
မြန်မာသတင်းမီဒီယာတွေရဲ့အခန်းကဏ္ဍအကြောင်းတိုက်ရိုက်လေလံဆွေးနွေးခန်းပြန်လည်ထုတ်လွှင့်မှုကိုနှာစင်ချရမှာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အဘော်မပြည့်ဦးကျော်စံတာနဲ့ကိုရဲမင်းထွန်းတို့ကောက်နှုတ်စူးစီးတင်ပြပေးထားတာကိုနှာစင်ချရမှာပါရှင်
။ဒေါန်ဆန်းစုရဲ့ချက်နဲ့ဟန်ဂရီခီးစဉ်တွင်မေးစင်းနဲ့မေကွန်များဆိုတဲ့ကောင်းစဉ်နဲ့ဟန်ရစ်ဘူစတီဖ်တန်ရဲ့ဆောင်ပါကို bower.d online မှာဖတ်ရပါတယ်။ဒီခီးစဉ်ဟာရိုဟင်ဂျာမွတ်စလင်တွေရခိုင်ပြည်နယ်ကမောင်းထုတ်ခံခဲ့ရပြီးဒေါန်ဆန်းစုကြည်ရဲ့ပထမဦးဆုံးသောဥရောပခီးစဉ်ဖြစ်ပါတယ်တဲ့အဲဒီမောင်းထုတ်မှုကိုကုလသမဂ္ဂက ethnic cleansing လူမျိုးစုလိုက်ဆင်းလင်းဖယ်ရှားမှုလို့ဖော်ပြထားပြီးတာဝန်ရှိတဲ့စစ်ကောင်ဆောင်တွေဟာဒီလိုချက်ကိုလူမျိုးတုံးစင်မဲ့ရွယ်ချက်နဲ့ပြုလုပ်ခဲ့ကြတာဖြစ်တယ်လို့လည်းစွပ်စွဲထားပါတယ်ဒီလိုရအတွက်စစ်တပ်မှတာဝန်ရှိပေမဲ့ရသအစိုးရကြီးကဒေါအောင်ဆန်းစုကြည်ဟာရိုဟင်ဂျာမွတ်စလင်တွေအပေါ်လူခွင့်ရေးချိုးဖောက်မှုအများစုကိုအသိမှတ်ပြုဖို့ညှင်းဆန်ပြီးဒါဟာရိုဟင်ဂျာတွေကိုတရားမဝင်လူမျိုးကြားတွေလို့ယူဆထားတဲ့မဲဆန္ဒရှင်တွေရဲ့အမြင်နဲ့လည်းကန့်ညင်နေတယ်လို့ဆိုထားပါတယ်ရိုဟင်ဂျာဆွေးအသွင်းကိုမြန်မာအစိုးရအသိမှတ်မပြုသလိုမြန်မာပြည်သူတွေအထက်မှာလည်းအသိမှတ်မပြုလိုတဲ့လူတွေရှိကြပါတယ်ဒေါအောင်ဆန်းစုကြီးနေနဲ့ဒီလိုသဘောထားတာဟာအနာဟုတကယ်ချုပ်ကင်ထားတဲ့စစ်တပ်နဲ့ညီညွတ်အောင်ညှိနှိုင်းနေရလို့ဖြစ်တဲ့ဆိုတာမှန်ပေမဲ့သူတို့နိုင်ငံအကျိုးအတွက်ဒီလိုလုပ်ရမယ်ဆိုတာသူတကယ်ယုံကြည်နေတာလို့လည်းယူဆသူအများကြီးရှိနေပါရဲ့တဲ့။ဒါပြင်2020ပြည့်ရွေးကောက်ပွဲမှာမဲဆန္ဒရှင်တွေရထောက်ခံမှုဆုံးရှုံးမသွားရလေအောင်လုပ်နေတာလည်းဖြစ်ပါရဲ့တဲ့။ဒီလိုအခြေအနေမျိုးမှာနှစ်နှစ်တာကာလအတွင်းဒေါအောင်ဆန်းစုကြည်ဥရောပခီးစဉ်မှာအနောက်ဥရောပမျိုးတော်တွေမပါဝင်တာမဆန့်ပါဘူး။သူတကယ်လာဖြစ်တာကတော့ Prague နဲ့ Budapest မြို့တော်တွေပဲဖြစ်ပါတယ်တဲ့မြန်မာနိုင်ငံဟာခက်ခဲတဲ့နိုင်ငံရေးအစဉ်ကူးပြောင်းမှုနဲ့တရှိခံမဲ့စီးပွားဖွံ့ဖြိုးမှုအတွက်ထောက်ပံ့မှုတွေအမှန်တကယ်လိုအပ်နေပြီးဒီလိုထောက်ခံအားပေးမှုတွေကိုရလည်းရရှိထိုက်ပါတယ်လို့ဆိုပါတယ်စီးပွားရေးတန်ခတ်ပိတ်ဆို့မှုသူများဟာအကျိုးမရှိတဲ့အပြင်အကျိုးရုပ်ဆိုးရဲ့ကိစ္စသာဖြစ်တယ်လို့လည်းဆမရှင်ကဖော်ပြထားပါတယ်သို့တော်လည်းပဲဒေါအောင်ဆန်းစုကြည်အနေနဲ့လူခွင့်ရေးချိုးဖောက်မှုကိုအစီအမံမပြုလိုတာကတော့လက်မခံနိုင်တဲ့ကိစ္စပါတဲ့။ဒါကြောင့်သူရဲ့ဒီဥရောပခီးစဉ်တွင်မှာအဓိကမေးရမယ့်မေးခွန်းတွေကတော့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေပြန်လာနိုင်တဲ့အခြေအနေကိုမြန်မာအစိုးရကဘယ်လိုဖန်တီးဖို့ရည်ရွယ်ထားသလဲ။ရခိုင်ပါဝင်တခြားဒေသမှာညဉ့်ဉန်းရေးဘယ်လိုဖော်ဆောင်မလဲ။ဒါ့အပြင်ဂျာနယ်လစ်တွေနဲ့အကြမ်းမဖက်တဲ့နိုင်ငံရေးသမားတွေလွတ်လွတ်လပ်လပ်လှုပ်ရှားဆောင်ရွက်နိုင်အောင်ဘယ်လိုဖန်တီးပေးမလဲဆိုတဲ့မေးခွန်းတွေပဲဖြစ်ပါတယ်လို့ရေးသားထားပါတယ်ခင်ဗျာ။
ဆက်လက်ပြီးဇွန်လ၄ရက်နေ့ရက်စွဲနဲ့ 972magazine.com မှာ Orensive ရေးသားထားတဲ့နိုင်ငံပိတ်ဆို့မှုတွေရှိနေတော့ညာမြန်မာစစ်တပ်အရာရှိတွေ Israel စစ်လက်နက်ပြပွဲတက်ရောက်ဖို့သွားဆိုတဲ့ကောင်းဆောင်မှာဆောင်းပါးကကောင်းထုတ်တင်ပြလိုပါတယ်။မနေ့အင်္ဂါနေ့က Israel အစိုးရပံပိုးကျင်းပခဲ့တဲ့ Israel နိုင်ငံရဲ့အကြီးဆုံးလုံခြုံရေးနဲ့လက်နက်ဆိုင်ရာညီလာခံ ISDEF ကိုမြန်မာအရာရှိတွေစစ်ယူနီဖောင်းအပြည့်နဲ့တက်ရောက်ခဲ့တယ်ဆိုပြီးစတင်ရေးသားထားပါတယ်။ မြန်မာရရှိတွေက2015ခုနှစ်စက်တင်ဘာလကလည်းအစ္စရေးနိုင်ငံကိုလာရောက်ပြီးလက်နက်တွေတောက်တောက်လဲဝဲခဲ့တဲ့အပြင်အစ္စရေးသမ္မတအပါအဝင်အစ္စရေးလုံခြုံရေးဌာနအကြီးအကဲတွေနဲ့လည်းတွေ့ဆုံခဲ့တယ်လို့ဆိုပါတယ်2019ခုနှစ်မှာတော့လူခွေရေလှူရှားသူတွေနဲ့ရှင်းနေအီသေးမက်တူဦးဆောင်ကလူများလက်မှတ်ရေးထိုးပြီးအစ္စရေးတရားရုံးချုပ်ကိုတောင်းဆိုလွှာတင်သွင်းခဲ့လို့အစ္စရေးကမြန်မာကိုလက်နက်ကြောင်းချမှုရပ်ဆိုင်းခဲ့တယ်လို့ယူဆရပါတယ်တဲ့မြန်မာစစ်ရာရှိတချို့ရဲ့တရားရုံးထွက်ဆိုချက်အရအစ္စရေးကမြန်မာနိုင်ငံကိုရောင်းချတဲ့လက်နက်တွေထဲမှာ rifles တွေလက်နက်တပ်ဆင်ထားတဲ့မော်တော်ဘုတ်ငယ်တွေပါတယ်လို့စစ်တပ်နှန်းတွေလည်းပေးတယ်လို့ဆိုပါတယ်။အစ္စရေးနိုင်ငံအနေနဲ့တရားရုံးဆုံးဖြတ်ချက်ကိုရှုတ်ဝဲထားတယ်လို့မြန်မာနိုင်ငံကိုလက်နက်ရောင်းမရောင်းတရားဝင်ထုတ်ပြန်လေးလည်းမရှိဘူးလို့ဆိုပါတယ်။မြန်မာစစ်တပ်ရဲ့ Rohingya တွေပေါ်ကျူးလွန်မှုမှာလက်ရှိကာဝေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်ထိတ်တန့်စစ်အရာရှိကြီး6ယောက်မှအဓိကတာဝန်ရှိတယ်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးကော်မရှင်ရဲ့အစီရင်ခံစာမှာဖော်ပြထားတယ်လို့ရိုဂျာရီပေါ်ကျူးလွန်တဲ့ပြမှုဟာလူမျိုးတုံးတပ်ဖြတ်မှုအထိကြီးကြတာကြောင့်မြန်မာစစ်တပ်ကိုနိုင်ငံကလက်နက်ရောင်းချတာဖြတ်တောက်ရဆိုင်ဖို့ကုလသမဂ္ဂအရာရှိတွေကတိုက်တွန်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့အစ္စရေးနိုင်ငံဟာလူမျိုးရှင်းလင်းရေးနဲ့လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တဲ့အာဂျင်တီးနား၊ဘိုလီးဗီးယားနဲ့ရဝမ်ဒါလိုနိုင်ငံတွေကိုလက်နက်ရောင်းချဖို့တဲ့သမိုင်းရှိကြောင်းဒါကြောင့် Amnesty International နဲ့အတူ Israel လူမှုအဖွဲ့အစည်းတချို့က Israel ကိုလူအခွင့်အရေးအကြီးအကျယ်ချိုးဖောက်တဲ့နိုင်ငံတွေကိုလက်နက်မရောင်းဖို့တိုက်တွန်းနေတာလို့យေတာထားပါတယ်။အခုကျမခဲ့တဲ့လက်နက်ပြပွဲကိုမင်းကုန်းပြောဖွင့်လှစ်ပေးခဲ့တဲ့ Israel ဒုတိယကော်မတီဦးစီးချုပ်ကိုရိုင်က Holocaust ကိုဂျာမနီနိုင်ငံကဂျူးလူမျိုးတွေမျိုးတုံးတပ်ဖြတ်ခံရတဲ့အဖြစ်အပျက်2016ခုနှစ်အမတ်တရနေ့မှာ Holocaust ဟာထုတ်ဖော်ပြောဆိုဖို့အတွက်တောင်းတိတ်ထိတ်လန့်စရာကောင်းတဲ့အဖြစ်အပျက်တခုလို့ကြောကြခဲ့ဘူးသူတူဖြစ်တယ်လို့လည်းဖော်ပြထားကြောင်းပါခင်ဗျာ
ကဘာတဲ့တွင်တွေကမြန်မာပြည်ကြံကောင်းလက်ချက်ကိုနားဆင်ခဲ့ကြပြီးတော့နောက်အခုဆက်လက်နားဆင်လေ့လာကြရမယ် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လှလတန်ကစီစဉ်ပို့ချပေးထားပါတယ်ရှင
်ဒီကိမနဲ့တင်ပြမယ် EDM အတုံးကတော့
Front Runner
ဆိုရပဲဖြစ်ပါလေ။စာလုံးပေါင်းက F R O N T front ကရှေ့ R U N N E R runner ကအပြေးသမားဆိုတော့စကွိုက်ဆွန်ရဲ့ဓာတ်ရိုက်ဒီပဲကတော့ရှေ့ကပြေးနေတဲ့လူပေါ့။ idiom အဓိပ္ပာယ်ကလည်းရှင်းပါလေ။ရှေ့ကပြေးနေသူဆိုရင်နိုင်ဖို့အလားအလာအကောင်ဆုံးလူလို့အဓိပ္ပာယ်ယူနိုင်ပါလေ။ဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Jim Brown is the front runner in the governor's race. Most of the voters support him.
Jim Brown ဟာပြည်내ဥချုပ်ရေးမှုရွေးကောက်ပွဲမှာအနိုင်ရမယ့်အလားအလာအကောင်ဆုံးလူပဲပေါ့။မဲဆန္ဒရှိအများစုကလည်းသူ့ကိုထောက်ခံကြတယ်လေလို့ထင်ပေရပါလေ။
Jim Brown is the front runner in the governor's race. Most of the voters support him.
အနိုင်ရဖို့အလားအလာအကောင်ဆုံးလူဖြစ်နေတဲ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
front runner
လို့ပြောလို့ရပါလေ။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒလလတ်တန်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့ American Style idiom အသုံးအင်္ဂလိပ်သင်ခန်းစာဖြစ်ပါတယ်ရှင်။အခုတော့ကိုကျော်ကျော်တင်စီစဉ်ထုတ်လွှင့်ခဲ့တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်ဆွေးနွေးကအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာ VOA ရဲ့အင်္ဂါညတရက်လီလိုင်းစီစဉ်ကနေကြိုးဆိုပါရစေ။ကျွန်တော်ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီကနေ့နောက်ပိုင်းကာလတွေမှာမြန်မာနိုင်ငံကသတင်းမီဒီယာတွေနဲ့သတင်းသမားတွေပေါ်မှာဝေဖန်တိုက်ခိုက်တာတွေအတော်လေးများလာပြီးတော့မကြာခဏဆိုသလိုပဲဆူဆူရွရွကိုပြောဆိုထိုးနှက်တာတွေကိုလည်းတွေ့လာရပါတယ်။သူတစ်ခင်တော့ရခိုင်ပြည်အရေးကိစ္စနဲ့ပတ်သက်တဲ့သတင်းတွေကိုရေးသားထုတ်လွှင့်တဲ့အခါတွေမှာပတ်ပေါင်းစုကနေပြီးတော့ဝေဖန်ထိုးနှက်ကြတာတွေ့ရပါတယ်။ဆိုတော့ဘာကြောင့်ဒီလိုအခြေအနေမျိုးဖြစ်လာရတာပါလဲ။ဒါကိုကျွန်တော်တို့အဓိကထားပြီးတော့ဆွေးနွေးမှာပါ။မြန်မာနိုင်ငံမှာသတင်းမီဒီယာရဲ့အခန့်ကဏ္ဍအပေါ်သဘောထားအမြင်တွေကတော့ဘယ်လိုရှိသလဲဆွေးနွေးသွားကြပါမယ်။ပြည်နိုင်ဆွေးနွေးသူ2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။တဦးကတော့ရခိုင်က Article 19အဖွဲ့မှာ Country Manager အဖြစ်နဲ့လုပ်ကိုင်ခဲ့ဘူးပြီးတော့အခုတော့ Free Expression မြန်မာလွတ်လပ်တော်ထုတ်ဖော်ပြောဆိုခြင်းမြန်မာအဖွဲ့ရဲ့ Director တူဖြစ်သူမတ်ရင်ရေရနာဒိန်းနဲ့ကျွန်တော်တို့ American ပြည်တော်စု Kansas တက္ကသိုလ်မှာစာနယ်ဇင်းပညာပါတာရက်နဲ့ PhD ဒေါက်တာဘွဲ့အတွက်လေ့လာသင်ယူနေသူဒါကမော်ကွန်းမဂ္ဂဇင်းရဲ့ editor ချုပ်ဖြစ်သူကိုညာလင်းလို့ဖြစ်ပါတယ်။မတ်ရင်ရတနာသိန်းနဲ့ကိုညာလင်းနှုတ်စလုံးကျေးဇူးပါတယ်။ကျေးဇူးတင်ပါတယ်။ဆိုတော့ကျွန်တော်ပထမဦးဆုံးမတ်ရင်ရတနာသိန်းရဲ့သဘောထားမြင်နဲ့စားလိုက်ချင်ပါတယ်။ အခုနကျွန်တော်ပြောသွားတဲ့အခြေအနေပေါ့ဟုတ်လားသတင်းမီဒီယာတွေနဲ့သတင်းသမားတွေအပေါ်မှာဟိုပြောရရင်တော့မုံမုံတီတီကိုအဲ့ဒီလိုမျိုးဝေဖန်ပြီးတော့တိုက်ခိုက်ထိုးနှက်ကြတာတွေကအတော်လေးများလာပါတယ်ဘာကြောင့်ဒီအခြေအနေဖြစ်လာတယ်လို့မယင်ရတနာသိယူဆပါတယ်လေခင်ဗျာ
အကမ္ဘာဦးဆုံးပေါ့နော်မီဒီယာဆိုတာကတော့သူ့ရဲ့ခံကဏ္ဍကအာကျွန်တော်ရဲ့အမြင်ကတော့လူတွေအတိုက်ကိုလိုက်ရေးရမျိုးမဟုတ်ဘဲနဲ့ဒီ watch dog ဆိုတဲ့သူ့ရဲ့အလုပ်ကိုသူလုပ်တာဖြစ်တဲ့အတွက်ကျွန်တော်တိုက်ခိုက်မှုတွေဝေဖန်မှုတွေရတော့ရှိမှာပဲပေါ့နော်ဆိုတော့ဒီနိုင်ငံရဲ့မီဒီယာတွေမှာလည်းရှိနေခြားနိုင်ငံ advanced တဲ့နိုင်ငံတွေရဲ့မီဒီယာတွေကလည်းဒီဟာကိုတော့သူအကျိုးပြုံခံစားရမှာပဲပေါ့နော်မရှိဘူးဆိုရင်တော့သူတာဝန်ကျေတဲ့မီဒီယာမဟုတ်ဖဲတဲ့သူက literature လို့လို့ဒီ advertising ပေါ့နော်ဒီကြော်ညာပဲလို့လို့လုပ်နေတဲ့ပုံစံမျိုးသူဖြစ်နေမှာပေါ့နော်ဒါမျိုးဟုတ်တယ်ခုနပြောသလိုဒီမှာဒီမှာတော့ဒါကတော့သူတို့ကပုံပြီးဖြစ်လာတယ်ရခိုင်နှုန်းအဆင်နဲ့ပုံပြီးများလာတယ်ပေါ့နော်အဲဒါပေမဲ့ဒါကဒီမှာရှိတဲ့ဒီလူတို့ကဟိုစိုင်းလက်ကြီးပေါ့နော်ဒီရန်လိုပြီးတော့မှအမုန်းကွာတာပုံပြီးတော့ပြည်နိုင်ငံတွေကစိုးလို့လို့ကျွန်တော်ကတော့မြင်စားပြီးပေါ့နော်အဲကျွန်တော်တို့လူဦးရေ90ရာခိုင်နှုန်းလောက်ကဆိုလို့ရှိရင်ကောင်းမွန်ပြီးတော့မှ nuclear မှန်ကန်တဲ့ပညာရေးကိုကျွန်တော်တို့မရခဲ့ကြဘူးမရခဲ့ကြတာဖြစ်တဲ့အတွက်သူတို့ကလွတ်လွတ်ကူကူနဲ့ပဲနည်းနည်းပြေလည်လုပ်လို့ရတယ်ဆိုတော့အခုဆိုလို့ရှိရင်လည်းတွေ့ရမှာပါဒီအစိုးရအနေနဲ့ပေါ့နော်ဒီအထူးသဖြင့်ရခိုင်ရေးခင်းနေပြီးတော့ဘာသာရေးလူမျိုးရေးတွေနဲ့ပြည်ပိုင်နဲ့ပတ်သက်ပြီးတော့ပေါ့နော်ဒီစိတ်ကြီးကိုခေါ်တဲ့ဒီပတင်းအမှားတွေပေါ့နော် culture system ပေါ့နော်ဒီလူမျိုးရေးနဲ့ပတ်သက်တဲ့ဒီဒီ intelligence เนี่ยပေါ့เนาะဒီ higher level degree อ่ะ choose အချင်းနဲ့တုံးပြီးတဲ့ခါကျတော့မှလူတွေကိုပဲ manipulate လုပ်နေရအောင်ကြေရတယ်ပေါ့ဒါပထမအချက်ပေါ့เนาะဒါအကြောင်းကျွန်တော်တို့ဖြစ်နိုင်ခြင်းရှိတယ်တိုးပွားလာတယ်လို့ကျွန်တော်ယူဆတယ်နောက်ချက်ကတော့ခုနကဆက်ဆက်နေတဲ့ဒီ propaganda ပါပဲ government ပေါ့เนาะအစိုးရရဲ့ propaganda တွေပေါ့เนาะအစိုးရရဲ့ propaganda တွေကကျွန်တော်တို့ဒီလူတွေရဲ့ဒီတောင်းတဲ့ပညာရေးချိန်နဲ့ဒီ critical thinking နဲ့ရှိရှိမရှိရှိပေါ့เนาะဒါတွေရှိရှိမရှိရှိသူတို့ကဝါဒဖြန့်ချင်မှုကဆက်ပြီးလုပ်လို့ရတယ်အခုဒီနိုင်ငံမှာဆိုလို့ရှိရင်လည်းအစိုးရမီဒီယာတွေကမြန်မာမီဒီယာအဝင်အဝန်ရပ်တည်မှုမှာလောက်ကြီးအောက်ထားခဲ့ဖြစ်တယ်ဆိုတာလည်းတွေ့ရတယ်ပေါ့နော်ဒါဒီပြအဆက်လို့ကျွန်တော်ကတော့ယူဆတယ
်ဟုတ်ကဲ့
ဆိုတော့တတိယအချက်အနေနဲ့ကတော့ခုနပြောသလိုမျိုးပေါ့နော်ဒီမီဒီယာတွေကမြန်မာနိုင်ငံမှာနှစ်ပေါင်းတော်ကြာကြာတကယ်မီဒီယာအဆက်မှန်ဆိုတာမရှိဘဲနဲ့ဒီ disinformation နဲ့ propaganda တွေဒီပဲထုတ်လွှင့်နေတဲ့အစိုးရမီဒီယာကိုပဲကျွန်တော်တို့အားကိုးခဲ့ရတယ်ပေါ့နော်ဒါကြောင့်တကယ်မီဒီယာတွေအလုံးလုံးလာတဲ့အခါမှာနိုင်ငံထဲမှာဖြစ်ပျက်နေတဲ့ issue တွေပြဿနာတွေကိုအမှန်တိုင်းမြင်လာရတဲ့အခါမှာပြည်သူတွေနဲ့ရှင်းတာမရဘူးလို့ကျွန်တော်မြင်နေပေါ့နော်ပြီးရခါကျတော့နောက်ဆုံးချက်ကတော့ဒီမီဒီယာတွေတမားတွေရဲ့ဒီလုပ်ငန်းပိုင်းဆိုင်ရာ capacity ပေါ့နော်ဒီဟာလည်းကျွန်တော်တို့မေးခွန်းထုတ်စရာရှိတယ်ဒါပေမဲ့ဒီဟာတော့ journalist တွေကြီးပဲအဖြစ်တင်လို့မရဘူးမီဒီယာတိုက်တွေကိုမှိုက်ကရပ်တည်နေရတဲ့အခက်အခဲတွေအများကြီးရှိတဲ့အချိန်တွေမှာ journalist တွေကရေးသွင်းမြင်တဲ့အလုပ်တွေအများအားမလုပ်နိုင်ဘူးပေါ့နော
်ဥပမ
ာဆိုလို့ရှိရင်ရှိပါတယ်တိုင်းရင်းသားဒီတမားတိုင်းရင်းသား data နဲ့တိုင်းရင်းသားတွေပတ်သက်ဆိုလို့ရှိရင်မီဒီယာကစစ်တပ်အတိုက်ကိုလိုက်ရေးတယ်သူတို့ခံစားနေရတယ်တကယ်ဒုက္ခရောက်နေတဲ့ကိစ္စတွေပြီးတော့သူတို့ခံစားနေရတည်ရင်းစစ်တွေအကြောင်းကိုသိခါပေါ့နော်တကယ်ကိုလောက်ရောက်ဆောင်စားမရေးသိမ်းနိုင်ဘူးလို့သူတို့ဆွဆွဲနေတာတွေထိုးနှက်နေတာတွေရှိရယ်ပေါ့နော
်ဒါ
ပေမဲ့အဆုံးရကခုနပြောသလိုမျိုးတကယ် conflict area တွေမှာ access to information ကိုအမှခံစားမပေးဘဲနဲ့ media ရဲ့ဒီလုံခြုံရေးကိုအမှခံစားမပေးဘဲနဲ့ media သူဒီလိုမျိုးကောင်းကောင်းအလုံးမလုံးနိုင်ဘူးပေါ့နော
်ဆိုတော့
ကျွန်တော်တို့ဒီအချက်လေးအချက်ဖြစ်တယ်လို့ကျွန်တော်ဦးကျွန်တော်မြင်ပါရဲ့ရှင
်ဟုတ်ကဲ့ကိုညလင်းကရောအခုမယင်ရတနာသိပြောသွားတဲ့အချက်လေးချက်ကိုသဘောတူပါလားတခုကတော့လူလူကအတိတုဒ္ဒနေနေတယ်ပေါ့လေနော်အခွင့်အလမ်းတင်ဖို့အခွင့်အလမ်းနေတယ်နော်တို့ကအစိုးရရဲ့ဝါဒဖြန့်ချီရေးတခါမီဒီယာအစ်မမရှိဘဲနဲ့အစိုးရမီဒီယာတွေနဲ့ပဲကြီးပင်ခဲ့ရတာနောက်တခါမီဒီယာတွေရဲ့အယူအသွေးပိုင်းဒီအချက်တွေကြောင့်မီဒီယာတွေမှာဝေဖန်ထုတ်နေတာတွေများတယ်လို့မယင်နာမေကအကြံပြုဆပါတယ်ကိုညလင်းတာကိုသဘောတူပါလား
အတိတုဒ္ဒပိုင်းကတော့အချက်နဲ့သာရှိပါပဲဒါမှမဟုတ်တခြားပိုင်းတွေလည်းရှိတယ်ပေါ်ပါတယ်ဆိုတော့ကျွန်တော်မီဒီယာသမားတွေကအစိုးရနဲ့ပတ်သက်ပြီးတော့ဝင်ထွက်ကြတာတွေရှိလာကြတယ်ခုနောက်ပိုင်းကျွန်တော်တို့သတ္တနာကဒီအစိုးရကဟိုဒီလူတူကဟိုတစ်ခဲနဲ့ထောက်ခံပြီးတော့တက်လာတယ်ဆိုတာဖြစ်တဲ့အခါကျတော့ဒီအစိုးရကိုဝန်ခံထောက်ပြတဲ့ဆောင်ကညသူကစက်မခံနိုင်ကြတာမကြိုက်တာပဲရှိတာပေါ့လေဆိုတော့ဒါလည်းပဲစစ်တီတွေကအဖြစ်နဲ့ပါဝင်တယ်လို့ထင်ပါတယ်အခုကတော့ဟိုစိုးရပြတော့တယ်ထင်ပါတယ်ဟိုမီဒီယာတွေသတ်ပေါ်စီးလိမ့်မကြည့်ပြီးတဲ့ကိစ္စအဲ့တော့ကျွန်တော်ထင်ပါတယ်ဒါတော့တော်တော်လေးလောက်ရမယ်ဒီစားပဲဒီကျင်းညာချင်းဒီရတဲ့ကပ္ပစီစီမဘူးဆိုတာအဖြစ်နဲ့လို့ရှိတယ်အဲ့တော့ဒီလိုလွတ်လပ်ရည်ခွင့်ရတယ်ဆိုတာလည်းဘယ်တော့မှကြာပြီးတဲ့ကာလမဟုတ်ဘူးအဲ့တော့ဒီလိုလွတ်လပ်ရည်ခွင့်ရတယ်ဆိုရင်ဟာလည်းဒီကနေ့ကြီးလိုက်လို့ရှိတယ်ဒီပြောကလွတ်လပ်ရည်ခွင့်ရတာလည်းမဟုတ်ပါဘူးအဲ့တော့သူကရေနောင်းလို့ဟိုစင်ကာလည်းရှိတော့ပြင်တယ်ဒီမှာပို့တော့နေတယ်ဘာရှိ
ဟုတ်ကဲ့ဒီ season ဒီစနေကန်းတွေကျွန်တော်တို့ VOA Burmese News Facebook စာမျက်နှာမှာဒီ season နဲ့ပတ်သက်လို့ကြော်ညာထားတဲ့အောက်မှာမှတ်ချက်ပေးပြီးတော့လာပြီးတော့ဆွေးနွေးထားကြတာရှိပါတယ်။အဲ့ဒီအထက်ကကျွန်တော်တို့ကိုမီဒီယာတွေကို ဆဲဆိုဝေဖန်တိုက်ခိုက်ထားတာတွေမပါကျွန်တော်တို့ကိုချီးကျူးထားတာတွေမပါအလေအလတ်ကြတယ်လို့ယူဆတဲ့မှတ်ချက်တချို့ကျွန်တော်ထုတ်ထားတာရှိပါတယ်အဲ့ဒီကမှတ်ချက်တစ်ခုကိုကျွန်တော်အရင်ဆုံးပြောပြပါမယ်အဲ့ဒါကမြင့်လွင်အောင်ဆိုးမိုးလို့ကျွန်တော်ထင်ပါတယ်သူက AG ဆိုးမိုးလို့ရေးထားပါတယ်အဲ့ဒီနာမည်နဲ့အကောင့်ပိုင်ရှင်ကသတင်းသမားများသတင်းဖော်ပြဖို့အတွက်လူမျိုးနဲ့နိုင်ငံတော်အကျိုးအတွက်ရည်ရွယ်တယ်ဆိုရင်အထူးအထွေစဉ်းစားဖို့လိုမယ်မထင်ပါအမှန်တိုင်းရိုးသားစွာဖော်ပြတယ်ဆိုရင်ပဲလူမျိုးနဲ့နိုင်ငံတော်အကျိုးကိုထမ်းဆောင်ပြီးသားဖြစ်မယ်လို့ယုံကြည်ပါတယ်တဲ့မတ်ရင်ရတနာတင်အဲ့ဒီမှတ်ချက်ပေါ်ဘယ်လိုသဘောရပါလဲ
ဟုတ်ကဲ့အမှန်တိုင်းလို့ပြောတဲ့ဟာပေါ့နော်အဲ့ဒီဟာလေးတခုတော့ကျွန်တော်အဲ့ဒီဟာကိုကျွန်တော်လက်ခံတယ်အဲ့တော့အခုကျွန်တော်တစ်ခါပါဆိုလို့ရှိရင်ကျွန်တော်တို့ဒီတိုင်းပြည်နယ်မျိုးလူကိုကြည့်ရမယ်ပေါ့နော်အဲ့ဒီကကျွန်တော်တို့ကတိုင်းပြည်နယ်မျိုးကိုတိတ်ဆိတ်တာဆင်းနေတဲ့အကြောင်းအရာမျိုးတွေမသေးသားရဘူးမထုတ်ဖော်ရဘူးပေါ့နော်ဆက်ဆက်ရေးတာလေဆိုလို့ရှိရင်ဒါကတော့ဒီ international community ဘက်ကပို့ပြီးတော့ဒီအလေးပါတယ် bias ဖြစ်တယ်ဆိုပြီးတော့မှပြောစရာကြီးရှိရပေါ့ဆိုတော့ဒါကတော့ကျွန်တော်ကခမားကဆရာပြောလိုက်တဲ့ပေါ့နော်အဲကျွန်တော်ဒီ comment function ပြောလိုက်တဲ့အဲကိုယ်တော့ကျွန်တော်သဘောတူတယ်ကျွန်တော်တို့ကတိုင်းပြည်ကိုချစ်ကြတယ်လူတိုင်းချစ်မှာပဲပေါ့နော် journalist တွေနိုင်ငံတကာ journalist တွေချစ်မှာပဲဒါနဲ့ချစ်တဲ့အတွက်ပဲကျွန်တော်တို့ကပြည်သူအကျိုးစီးပွားဖြစ်တဲ့အပြည်သူရဲ့ပြည်ပိုင်ခွင့်နဲ့တတ်တတ်တယ်ပေါ့နော်ဒီအထက်လက်ဒီမှန်ကန်တဲ့အကြောင်းအရာတွေကိုကျွန်တော်တို့ကဆက်မလိုက်သေးနဲ့ကျွန်တော်တို့ရေးသားရမှာဖြစ်တယ်ဒါကလည်း journalist ပြန်ပေါ့နော်စာမျက်နှာပြင်လာပြီးတော့အဲနောက်တစ်ခါကျတော့ journalist ရဲ့ code of conduct ပေါ့နော်ဒီကျင့်ဝတ်နဲ့လည်းကပ်ယူရပေါ့နော်တစ်ခါကျတော့ကျွန်တော်တို့ကအမှားကိုအမှားမှန်သိတယ်ဆိုလို့ရှိရင်အဲ့ဒီအမှားကိုဖော်ထုတ်ပြီးရေးသားရမှာပါအဲကျွန်တော်တို့ကအဲ့ဟာကိုမဖော်ထုတ်ခဲနဲ့နိုင်ငံသိခါကြသွားမယ်ဆိုပြီးတော့မှကျွန်တော်တို့ထိန်ချန်အထားတင်မှုပေါ့နော်ဒီခါကျတော့ကျွန်တော်ခုနအချက်ကိုတော့ဟုတ်ကဲ့သတိပါတယ
်ဟုတ်ကဲ့ပါနောက်ထပ်ကျွန်တော်တို့ဒီ Facebook မှာရေးထားတဲ့ comment နှစ်ခုနောက်ထပ်နှစ်ခုကိုတော့မနှမ်းလောင်ဖတ်ပြပေးပါနော်
ဟုတ်ကဲ့ပါရှင်တခုကတော့ဘာချေဆိုတဲ့အကောင့်မှာသူရေးထားတာကတော့မှန်ကန်မှုကသတင်းသမားတယောက်ရဲ့ဂုဏ်ဖြစ်ပါတယ်တဲ့။ကြံတဲ့နောက်အကောင့်တခုကတော့တက်သားဆိုတဲ့အကောင့်မှာသူကတော့သတင်းဟာအတင်းမဖြစ်ဖို့အရေးကြီးတယ်လို့ရေးပါလေရှင်
။ဟုတ်ကဲ့ပါဆိုတော့မှန်ကန်မှုကသတင်းသမားတယောက်ရဲ့ဂုဏ်သတင်းဟာအတင်းမဖြစ်ဖို့အရေးကြီးပါတယ်တဲ့။ကိုညာလင်းအရင်မှတ်ချက်ဒီပေါ်ဘယ်လိုသဘောရပါလဲ
။သတင်းသမားရဲ့ဂုဏ်ဆိုတာဒါကျွန်တော်တို့ဟိုပြောကောင်းမလဲဒီသတင်းတွေမှာဟိုပါတင်ပါလိုက်တဲ့ကျင့်လက္ခဏာတွေကိုပြောတဲ့ခါမှာဒါကျွန်တော်တို့အများကြီးချက်ပြောလို့ရှိပါတယ်။မှန်ကန်မှုဒီမှာကတော့ကျွန်တော်တို့ဒီပေါ်မှာဟိုတောင်းယူမှုတောင်းခံမှုဆိုတာလည်းရှိရမှာပေါ့နော်။ဒါကရင်ချက်ပါလို့ကျွန်တော်ပြောကြပါတယ်။နောက်တစ်ခုကတရင်အတင်းမကြည့်ဖို့လိုတယ်ဆိုတဲ့ဟာလည်းပဲဟိုဒါလည်းဟုတ်ပါတယ်ကျွန်တော်လက်ခံတယ်ပေါ့တော့တကယ်လို့ချက်ကပဲပြောနေရဟိုစွတ်စွတ်ကြောက်စနေတာတွေပဲရင်းနေနေဟိုအခြေအနေမျိုးရှိလို့ဆိုလို့ရှိရင်ဟိုအများကြီးမှာတော့အတင်းဆိုပြီးတော့ဖြစ်သွားနိုင်တာရှိတာပေါ့လေ။အဲ့တော့အဲ့လိုမဖြစ်အောင်ကျွန်တော်တို့ကဟိုရရှိဟိုတာလာနေတဲ့ပရင်ချလက်မှန်မှန်ကျွန်တော်တို့ဒီစစ်တိုက်ခံမှုတို့ရဲ့ဟိုပြီးတော့ဟိုဘလုကောမဲဒီသက်ဆိုင်ရာရှူတောင်းပေါင်းပေါင်းလေးတို့ကိုကျွန်တော်ပြင်ကြပြီးလို့လုပ်တယ်ပေါ့နော်အဲ့တော့ဒီမှတ်ချက်တစ်ခုကတော့ကျွန်တော်ဝင်ကြပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျွန်တော်တို့အခုအစီအစဉ်ကို Facebook ကနေပြီးတော့ The Burmese News Facebook ကနေပြီးတော့ဓာတ်ရိုက်ခွင့်ထုတ်နေပါတယ်အဲ့ဒီမှာဥတုဆိုတဲ့အကောင့်နာမည်နဲ့ပိုင်ရှင်ကရေးထားတာတော့မီဒီယာကိုတိုက်ခိုက်ခြင်းဒီအမှန်တရားပေါ်မှာစိုးရင်လိုပါကိုမှန်တာလို့ရင်ဘာမှတိုက်ခိုက်စရာမလိုပါဘူးတဲ့ဒါဥတုဆိုတဲ့အကောင့်မှရှင်မှတ်ချက်ပါဆိုတော့နောက်ထပ်မှတ်ချက်တစ်ခုကတော့ backing view တွေဖတ်ပေးပါခင်ဗျာ
ဟုတ်ကဲ့ဒီအေယာမောင်မောင်ဆိုတဲ့အကောင့်ပိုင်ရှင်ကရေးထားတာကဝေဖန်တိုက်ခိုက်တယ်လို့ယူဆတာကတဲ့ဘာကြောင့်ဝေဖန်တိုက်ခိုက်သလဲဆိုတာကိုလူလူနဲ့ထမင်းစားနေတဲ့မီဒီယာသမားတွေကမိမိကိုယ်ကိုရှေ့ဥစွာသုံးသပ်ဝေဖန်တင်တယ်ဆိုပြီးတော့ရေးထားပါတယ်ရှင
်ဟုတ်ကဲ့လူတို့နဲ့ပထမင်းစားတဲ့မီဒီယာဓမ္မလို့သူကအဲဒီလူမျိုးရှေ့ကနာမဥပဒနာလေးပါသူကထည့်ပြီးပြောထားပါတယ်ဆိုတော့ပန်းရည်ရနာတိန်အဲ့ဒီမှတ်ချက်ပေါ်ဘယ်လိုသဘောရပါလဲ
ဟုတ်ကဲ့မီဒီယာကိုကျွန်တော်ခုနအချက်မှပြောခဲ့သလိုပေါ့နော်ကျွန်တော်တို့မီဒီယာတကယ်အစ်စ်အမှန်တကယ်အလုံးလုံးတဲ့မီဒီယာတွေကိုကျွန်တော်တို့အခုမှကျွန်တော်တို့တွေ့ကြတာအခုမှရှိတာတော့မကြသေးဘူးကျွန်တော်တို့2017ကဆက်ဖြစ်ကမှကျွန်တော်တို့ကဒီ free publication censorship ဆိုတဲ့ဟာကျွန်တော်တို့လွတ်မြောက်တာပေါ့နော်လွတ်မြောက်တာဖြစ်တဲ့အတွက်ကျွန်တော်တို့ကတကယ်အလုံးလုံးတဲ့ပုံနေကျွန်တော်တို့ democracy စံနှုန်းနေနဲ့ဟို program နဲ့ရှင်းပါရသေးတဲ့အခါမှဒါခုနပြောတဲ့ပြဿနာမျိုးအမြင်မျိုးဖြစ်လာတယ်လို့ကျွန်တော်ကတော့မြင်တယ်ပေါ့နော်ဆိုတော့မီဒီယာကအမြဲတမ်းလူတိုင်းလူတိုင်းအတိုက်တော့ဖြစ်နေမှာမဟုတ်ဘူးပေါ့နော်အဲဒီတချို့တော့ကတော့ကြိုက်နေကြိုက်နေတချို့တော့ကတော့ခိုင်းခါမယ်ပေါ့နော်မီဒီယာကတော့ခါခါချူချူသူ့လိုကိုလုပ်ရမှာပဲလို့ကျွန်တော်မြင်ပါတယ်ဟုတ်
ဟုတ်ကဲ့မီဒီယာဆိုတာရတာဆုံးပေးတဲ့သဘောလို့ကျွန်တော်နားလဲပါတယ်အခု Facebook Live မှာပါပဲပေါ်လူဆိုတဲ့အကောင့်ပိုင်ရှင်ရေးထားတာကမီဒီယာပိုင်ရှင်တွေကခရိုနီတွေညပြီးတဦးတစ်ဖွဲ့အတွက်ရေးပေးနေကြတာကြောင့်လူလူကမီဒီယာပေါ်အယုံကြည်မရှိတာဖြစ်ပါတယ်တဲ့ပြည်သူတည်တည်တဲ့သတင်းတချို့ကိုသူကအင်္ဂလိပ်လိုရေးထားပါတယ် omit လုပ်လို့ရှိတယ်ဆိုတော့ခြံထားလို့ရှိတယ်လို့ကျွန်တော်နားလည်ပါတယ်ဒီလိုအချိန်မျိုးမှာမီဒီယာကိုလူလူကဆဲဆိုကြတာတွေ့ရပါတယ်ဆိုတော့ကိုဉဏ်လင်းရေ မီဒီယာပိုင်ရှင်တွေကခရိုနီတွေများတယ်ဆိုတာမှန်ပါသလားသတင်းတွေကိုခြံထားတယ်ထုတ်တာတွေထည့်ကြမှာထည့်တယ်ထည့်ကြတဲ့သတင်းတွေထည့်တယ်ဆိုတာရောဘလောက်အတိုင်းအတာတိမှန်ပါတယ်လေကိုညာလည်းမလို့သဘောရလဲ
ဟုတ်ကဲ့ဆိုတော့ဒီခရိုနီတွေများတယ်ဆိုတာကတော့ဟိုအဲ့လိုတော့မဟုတ်ကြဟိုတကယ့်လို့ရှိရပါဘာတကယ်မီဒီယာဟိုဟာပေါ့ဒီအင်အားကြီးတဲ့မီဒီယာတွေနဲ့ပိုင်ရှင်တွေတော့မှာတော့သူတို့ဒီဟိုရင်းသူရနဲ့ဟိုပေါ့ဒီ recommendation တွေနဲ့အင်အားကြီးတွေရှိတယ်ဆိုတော့ဒါလည်းရှိနေမှာပဲအဲ့မဲ့တခုရှိတော့ကဟိုမီဒီယာကဟိုတုံးတစ်ဖက်အဲ့အတွက်ပဲဒီလိုရေးတယ်ဆိုတော့အဲ့လိုတော့မဟုတ်ပါဘူး။ဒါကြတဲ့ကြည့်တဲ့ပလိုရှင်ပုံမီဒီယာပဲကြည့်ကြည့်ပုံမီဒီယာပဲကြည့်ကြည့်လာပေါ့ကက်စင်ချနယ်ပဲကြည့်ကြည့်အဲ့တော့သူတို့ဒီတက်ဆန်းတည်းများတော့အကြောင်းကတော့မများဘူးသူတို့ဒီဟိုပြောက်ပြင်းနေမှုကျူးသားနေကြတော့ကျွန်တော်တို့တွေ့ရပါလိမ့်မယ်။အဲ့တော့အခုကအချို့ဟာတွေကိုအလေးပေးပြီးတချို့ဟာတွေကတော့ဟိုဘယ်လိုခေါ်လဲမဟုတ်ပါဘူးဆိုတဲ့ဟာမျိုးတွေလည်းပဲ။ဒါလည်းတကယ်တော့အဲ့ဒီဘာလို့ဖြစ်နေမှာလဲဆိုတော့ရှင်းရှင်းပါလေကွာ။အခုမီဒီယာရဲ့သဘောမှာလည်းပဲပြစ်မှတ်ထားတဲ့ဟိုပေးတဲ့ရဲ့ဝစင်သားမှုနဲ့ဟိုပရိုဖိုင်းတဲ့ဟာတွေကိုအလေးပြရတဲ့အနေထားတွေမှာရှိတဲ့ခါတချို့ရေကြတော့ကွာဟိုတောင်းပြီးရေးပြီးတချို့ဟာတွေကိုဟိုပရိုဖိုင်းနဲ့တောင်းပြီးမြေကြီးကြတဲ့ရှိတယ်ပေါ့လေ။ဘာလို့လဲဆိုတော့သူ့ရဲ့ဒီပြစ်မှတ်ထားတဲ့ပေးတဲ့နဲ့တော်တော်သွားတဲ့ဒီပရိုဖိုင်းနဲ့မူဝါဒပေါ်မှာမူတည်ပြီးတော့အဲ့ဒီဖြာချတော့တာရှိတယ်ပေါ့လေ။အဲ့တော့ပြောရရင်တော့မီဒီယာပြည်စည်းမှာမှာကျွန်တော်ချောစားတော့မရှိပါဘူးဒီမှာအားနည်းချက်တွေရှိပါတယ်အဲ့တော့ဟိုတကူရှိတာကဟိုတနင်္ဂနွေကိုဖြန့်ကျက်သွားနေတဲ့မီဒီယာတွေကကျတော့မြန်မာ့အပြင်တော့ရန်ကုန်မန္တလေးလိုနော်ဒီတနင်္ဂနွေကိုဖြန့်ကျက်နေရှိနေတယ်ဇာပင်းရပြီးတော့ဆိုတာပြည်နယ်နဲ့တိုင်းပြည်မှာဖြစ်နေတဲ့အချို့ကိစ္စတွေကိုပြမဖော်ပြနိုင်တဲ့အတိုင်းအတာတွေရှိပါတယ်အဲ့လိုမဖော်ပြနိုင်တဲ့လေဒီမီဒီယာတွေကဇာတိပြည်နယ်တွေဒီတိုင်းပြည်တွေကိုလက်ပြထားတယ်လို့ပြောလို့မရကြပါဘူးဆိုတော့အဲ့တက်ဆန်ရပြည်နယ်နဲ့တိုင်းဇာတိတွေမှာရှိတဲ့အမေရရလေကိုသတ်ဆုံးနာဘရုဒေတာအကြောင်းကိုပေါ်ပြပေးနေတာရှိတယ်။အဲ့တော့ခုရှိတာကမင်းဗင်ဂျီယာမှာတနင်္ဂနွေစိတ်ဆောက်ကိုစိတ်ဆက်ဆက်နဲ့ပေါ်ပြပေးနိုင်တဲ့အခါမျိုးတော့ဟိုရှိသေးဘူး။အားလုံးကရှိပြီကျွန်တော်ကတကယ်ကျတော့ဟိုအဲ့လိုဖြစ်နေတော့ပြေမှုတွေပါဘူး
။ဟုတ်ကဲ့စောပိုင်းပို့ထားတဲ့ message ကိုတော့မနှမ်းလောက်မှဖတ်ပြပါဦးခင်ဗျ
။ဟုတ်ကဲ့ရှင်သူအကောင့်နာမည်ကတော့စင်ဝါစင်ဝါလို့ခေါ်ပါတယ်။ကျမအတန်ထွက်တာမှန်တယ်လို့ထင်ပါတယ်ရှင်။အမျိုးသားရေးအဖွဲ့တွေ၊စွာအားရှင်များအဖွဲ့တွေ၊အမည်မသိသတင်းမီဒီယာ၊ခေါင်းစဉ်တစ်ခုခုတက်ပြီးတော့ဗမာတပ်မတော်ရဲ့လူတွေတိုက်ခိုက်တာဖြစ်ပါတယ်တဲ့။အမှန်လူသိများသောသတင်းမီဒီယာများကိုတိုက်ခိုက်တာမကားတဲ့။ဒေသခံတိုင်းရင်းသားပြည်နယ်တို့မှလည်းနှီးပေါင်းစုံဖြင့်တိုက်ခိုက်ခံရပါတယ်လို့ရေးပါတယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ဆိုတော့မန်းကြီးရဲ့နာသိဒီမှာရေးထားတဲ့ရေးထားချက်ကိုကျွန်တော်နားလေတာကတနည်းအားဖြင့်ဆိုရင်ဒီပြောရရင်ကျွန်တော်တို့အင်တာနက်အခေါ်ရဆိုရင် troll ပေါ့လေ။တမင်ရည်ရွယ်ချက်နဲ့လာမီဒီယာတွေကိုလူလူကအမြင်တိမ်းဆောင်းအောင်လူလူကအမုန်းပွားအောင်တမင်ရွယ်ချက်နဲ့ကိုအကွက်ချပြီးတော့လုံနေတဲ့လူတွေရှိတယ်ဆိုတဲ့ပုံစံမျိုးအုပ်စုမျိုးရှိတဲ့အုပ်စုတွေရှိတဲ့ပုံစံမျိုးရေးလို့ကျွန်တော်နားလဲပါတယ်။မတ်ရင်ရနာသိင်အဲ့ဒါကိုဘယ်လိုနားလဲပါလဲ
။အာဟုတ်ကဲ့ကျွန်တော်ကတော့ဒီမီဒီယာကိုအမြင်ပေါင်းလာဖို့ပေါ့နော်ကျွန်တော်ခုနအထက်မှလည်းပြောတယ်လူလူက quality educated ဖြစ်တဲ့အချိန်မှာသူတို့ကလွယ်လွယ်ကူကူနဲ့ဒါအလွယ်ဆုံးလုပ်ရတယ်ပေါ့နော်မနစ်တိတိလုပ်လို့ရတယ်ဆိုတဲ့ဟာမျိုးပေါ့အဲ့ဒီအချိန်မှာဆိုရတော့လည်းပါကတော့ fake news ခုနပြော resistance လို့ဟာမျိုးတွေပေါ့နော်တခါတည်းနှစ်မျိုးရှိတယ်တစ်ခုကတော့ဒီဟိုခုနပြောဒီ systematic campaign တွေပေါ့နော်ဒီ social media ပေါ်မှာပဲသူတို့ဒီ group like ရှိမယ် open like ရှိမယ်သူကတစ်ခုတင်းတစ်ခုတက်ပြီးဆိုတာနဲ့အဲ့ဒီတင်းအောက်မှာဆိုင်ဆိုင်မဆိုင်emotionally comment တွေတော့ negativity ရေးတဲ့ဟာမျိုးတွေပြောရေးတဲ့ဟာကြောက်ကော်ပီကူအဲကော်ပီပေးစ်လုပ်တဲ့ဟာမျိုးတွေပေါ့နော်ဒါရီကျွန်တော်တို့ဒီဒီ social media monitoring လုပ်နေတဲ့ group ကြီးကနေပြီးတော့မှသူတို့ဆိုရင်အများကြီးပုံမြင်ရပါတယ်အဲ့လိုမျိုးတွေရှိတယ်ပေါ့နော်ဒီမှာဆရာပြောတဲ့လိုမျိုးပဲဒါအီတန်ကိုသူတို့ကဒီရေးချက်ရှိရှိနဲ့ troll လုပ်နေတဲ့အုပ်စုတွေရှိတယ်ပေါ့နော်ဒါကတော့ကျွန်တော်တို့အများကြီးဒီကြားပါတယ်ဒါစစ်တကားလောက်ကြလို့လည်းကြားတယ်ဒါပေမဲ့တကယ်တကယ်တမ်းပေါ့နော်ကျွန်တော်တို့ကပြောဖို့ဟာဒါကြီးကိုခုနပြောတဲ့လိုအချက်လက်ဖြစ်နေဒီသုံးဖို့ကတော့တော့ခက်တယ်ဒါလို့ကျွန်တော်တို့မှချက်လက်မရှိဘူးပေါ့နော
်ဒါပေမဲ့အဲ့လို
systematic campaign မျိုးတွေအမီမတိတဲ့လူတွေနဲ့ပေါ့နော်အပေါ်မှာရှိနေကြတဲ့ဒီ online ပေါ်မှာရှိနေကြတဲ့ဆိုတော့ဟုတ်တယ
်
နောက်ပုံစံတစ်မျိုးကတော့အစိုးရကိုမိုက်ကပဲသူတို့တုံးဖြေခြင်းနဲ့သကလုံးတွေကိုအဲသူတို့ကနေပြီးတော့မှတီချင်ထုတ်ထုတ်ပြီးသူတို့ဒီအစိုးရ dictionary ပုံစံမျိုးပေါ့နော်ဥပမာဆိုလို့ရှိရင်ဒီ Rohingya ဆိုလို့မတုံးရဘူးဘင်္ဂလီလို့ပဲတုံးရမယ်ဆိုရဲဟာမျိုးတွေပေါ့နော်ဒါမျိုးတွေသူတို့လုပ်ကြည့်ရခါကျတော့မှဒီ media တွေကိုသူတို့ဟိုအတင်းဖိအားပေးလို့ရှိရပေါ့နော်ဒါမျိုးတွေလည်းကျွန်တော်တို့အဲဒါကကျွန်တော်တို့ဒီမှာထိစိတ်လည်းကျွန်တော်တို့ကြားဖို့ပဲကိုယ်တိုင်ကြုံလာရတဲ့အဲဒီမီဒီယာတိုက်တွေလည်းအများကြီးရှိတယ်ပေါ့နော်အပရက်လောက်ခံလာရတဲ့မီဒီယာတိုက်တွေလည်းအများကြီးရှိတယ်ဆိုတော့တစ်ခုက systematic anonymous campaign တွေလုပ်တယ်တစ်ခုကတော့အစိုးရကိုယ်တိုင်ကနေပြီးတော့မှအပရက်လောက်တဲ့ဟာမျိုးတွေရှိတယ်
ကြည့်
အစိုးရကသူပြောတဲ့အတိုင်းပေါ့ဒီလိုမျိုးမီဒီယာကနေပြီးတော့မှမတုံ့ဆွဲခဲ့ဘူးသူပြောတဲ့အတိုင်းသူလိုချင်တဲ့ shoot out ကလည်းမရေးခဲ့ဘူးဆိုလို့ရှိရင်ဒီမီဒီယာကအဲဘယ်လိုကြောင့်လဲဒီအဲမိုင်းငြိမ်းကိုမဖြစ်ဘူးပေါ့နော်ဒီအခါကျတော့သူကဒီ international community ရဲ့အတိုက်ကို like ရေးတယ်ဆိုပြီးတော့မှ bias ဖြစ်တယ်ဆိုပြီးတော့မှ accusation ှင်းနေလုပ်လို့ရှိရပေါ့
ဟုတ်ကဲ့ပါခင်ဗျာ
ကျွန်တော်ကတော့နှစ်နည်းနှမျိုးနဲ့မီဒီယာတွေကိုတက်ခိုက်ခံရတယ်လို့တော့မြင်ပါတယ်
ဟုတ်ကဲ့ပါနောက်ထပ်ကျွန်တော်တို့ကြိုတင်ပေးထားတဲ့မှတ်ချက်တစ်ခုကိုတော့အမှတ်ဖြင့်ပြုလေးဖတ်ပေးပါခင်ဗျာ
ဟုတ်ကဲ့အောင်အောင်ဆိုတဲ့အကောင့်ပိုင်ရှင်ရေးထားတာကတော့ဒရင်တော့တွေရဲ့အရေးအချင်းကရောအဆင်ပြေလို့လားတဲ့ဥပဒေတော်တော်များများကိုနားလည်တင်တယ်လို့ငွေရပြီးရောရေးကျင်တယ်လို့ရေးနေကြတာထက်နေတဲ့သူတွေကတိလာကြတော့မယုံကြတော့တာသူတို့ကိုယ်တိုင်အသုံးမချလို့ပဲဆိုပြီးတော့ရေးထားပါတယ်ရှင
်ဒရင်တော့တွေရဲ့အရေးအချင်းနဲ့ပတ်သက်ပြီးမေးခွန်းထုတ်တာတော့ကျွန်တော်တို့ရဲ့ပရိသတ်ပြည်သူလူထုမှာမေးခွန်းထုတ်ပိုင်ခွင့်ရှိတယ်လို့ကျွန်တော်အပြည့်အဝယုံကြည်ပါတယ်ကျွန်တော်တို့ရဲ့အရေးအချင်းနဲ့ပတ်သက်ပြီးတော့ထောက်ပြတာကိုလည်းပဲကျွန်တော်တို့ကတော့အမြဲတမ်းကြိုးစိုးပါတယ်ဆိုတော့ကိုဉ္ဉန်လင်းရဲ့သတင်းလောကကအရေးချင်းအရေးအတွေးနိုင်နေတယ်ဆိုတာဒါကျွန်တော်တို့အားလုံးကိုဉ္ဉန်လင်းကပြောတဲ့ထက်မှလည်းပါပါတယ်ကျွန်တော်တို့အားလုံးလက်ခံထားပါတယ်နားလည်ထားပါတယ်ဥပဒေတွေနားလည်ဖို့လိုတယ်လို့လည်းကျွန်တော်တို့တည်တည်ချာချာကိုသဘောတူပါတယ်ငွေရပြီးရောရေးချင်တယ်လို့ရေးနေကြတာဆိုတာကတော့သတင်းသမားအများစုလို့ကိုဉ္ဉန်လင်းသဘောတူပါလား
ဟုတ်ကဲ့အဒီမျိုးမျိုးတွေကိုကြည့်စင်လိုက်ကြပါတယ်ဘယ်ကောင်းနေလဲဆိုတာအဲ့တော့ဟိုတချို့နေရာတွေမှာဟိုတရင်သမားဟန်ဆောင်ပြီးတော့ဟိုလူမိတာတော့ဟိုငွေပြင်းလာရေးပြင်းနေဆိုပြီးတော့အဲ့လိုမျိုးဒီအကန့်နဲ့အာတရင်သမားအကြောင်းဆောင်နေတဲ့ရှိတဲ့ဆွဲခါကျတော့ဟိုဒီလိုဟိုထင်အောင်ထင်မှဖြစ်တာကဟိုစိတ်တော်မဖြူဆောင်ပါဘူးသူတို့တရင်သမားအများစုကတော့ဆုံးမကျန်းလိုက်နိုင်တရင်သမားအများစုကတော့ကျွန်တော်တို့ဟိုဘယ်လိုကောင်းလဲငွေမိတာမျိုးလည်းမရှိဘူးဟိုစက်တင်ဘာမှာဒီတရင်ရေးပြင်းနေဆိုတာလည်းမရှိဘူးအများပြည်သူတို့အကျိုးပြီးပါခြင်းနိုင်နေဟာလာပြီးတော့ခုပတ်သက်ပြီးတော့ဒီပြည်ကျန်ရဲ့ကိစ္စလည်းဖြစ်တဲ့ပြည်ထောင်စုဆံမျိုးလည်းဖြစ်တဲ့ solution ကိုကျွန်တော်တို့ဒီမှာများစုကနေပြီးတော့ရှင်းကြတာများပါတယ
်ဟုတ်ကဲ့
ဆိုတော့နောက်တစ်ခုကဒီဗဒင်းမားတွေဒီဒီ3 banks and minorities တွေဒီကလည်းပဲဒါကြောင့်ကျွန်တော်တို့ကစောပိုင်းတော့ထားတယ်ဆိုတော့ကျွန်တော်တို့ကိုလွတ်တက်တဲ့ရေးခွင့်ရတယ်ဘလောက်မှကြာပြီးတော့မဟုတ်အဲ့တော့ဒီတွင်မှာလည်းကျွန်တော်တို့ကကျွန်တော်လည်းဇင်းနဲ့ပတ်သက်တဲ့ဇင်းနဲ့ညီကဘူးနောက်ပိုင်းမှာဟုတ်လားကျွန်တော်လွတ်တက်တဲ့နဲ့ဟိုပြည်ထောင်ရတာဟိုအရင်ကတော့ခိုးချောင်ခိုးနဲ့ဇင်းနဲ့တက်ဖြစ်ခဲ့ရတာဟုတ်အဲ့တော့အဲ့ဒီအချိန်မျိုးလည်းရှိတယ်ပေါ့လေ
အ
ခုရှိတာကကျွန်တော်တို့ကဟိုဘလောက်ပဲဗျာဟိုအရင်ချင်းပြောရတဲ့ကိစ္စမှဖြစ်ဖြစ်စောပပိတ္တရဲ့ဆန္ဒကိုတရားကနုန်းကြီးဖြစ်ဖြစ်ကိုသလုံးအောင်မဖြစ်နိုင်ပါဘူ
းဟုတ်ကဲ့
ဟုတ်လေ
ကိုညီကျွန်တော်တစ်ချက်ထုတ်လိုက်ချင်လို့ဒီမိုကရေစီမှာသတိမီဒီယာရဲ့အခန်းကဏ္ဍဘယ်လောက်အရေးကြီးပါလဲ
ဟုတ်ကဲ့အသက်လောက်အရေးကြီးတယ်လို့ပြောချင်ပါတယ်ဟုတ်လေဆိုတော့ဒီကျွန်တော်တို့မှန်ကန်ပြကြတဲ့သတင်းချက်လက်တွေနဲ့မှာလာလူလူကဒီမိုကရေစီပြီးကြောင်းမှာမျိုးပါလာနိုင်ပြီးတော့နိုင်ငံရေးဖြစ်စဉ်မှာတရေတော်ချက်ပေါင်းလို့ရှာနိုင်မှာဖြစ်ပါတယ်ဒီတို့
ဟုတ်ကဲ့ပါခင်ဗျာ
အတက်အများအရေးကြီးတယ်လို့ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာတင်နိုင်ဆွေးနွေးပေးသူကိုညံလင်းမဲ့ရင်ရနာသိ Facebook မှာနားထောင်သူများဆွေးနွေးသူများတော်တော်ရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းစီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်ကာညတိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ဖြစ်ပါတယ်ရှင်။တစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေးလိုင်းအစီအစဉ်တွေကိုတော့အင်ကာနဲ့စနေညပိုင်းအစီအစဉ်တိုင်းမှာနှာစင်နိုင်ကြပါတယ်။ VOA American တိုင်းရဲ့2019ခုနှစ်ဇွန်လ5ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေနှာစင်နေကြရတာပါ။အခုထုတ်လွှင့်ပေးတဲ့အစီအစဉ်တနားရီစာအစစကိုမနက်7:00ကနေ9:00ထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့နှာစင်နိုင်ပါတယ်ရှင်။အခုဗုဒ္ဓဦးနဲ့မနေ့ခင်ထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကြီးထိုင်ပြောပြပေးပါဦးမယ်ရှင
်။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့အတူအင်ကာနီကကျင်းပတဲ့ပူရဲသတင်းစာရှင်းလင်းပွဲမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတန်ကင်းတမန်ကင်အသုံးနှုတ်နေနဲ့ပြောဆိုခဲ့တယ်လို့ပဲမခံကြည့်မခံတာဖြစ်စေတဲ့အပြောဆိုတွေလည်းရှိခဲ့ပါတယ်။ဥရောပသမ္မတကလည်းနှုတ်ထွက်ဖို့ပြင်ဆင်နေတဲ့ဗြိတိန်နိုင်ငံနဲ့အထူးကုန်သွယ်ရေးသဘောတူညီချက်တည်းရရှိဖို့အမေရိကန်ဘက်ကပိုင်းဖြတ်ထားတယ်လို့လည်းအမေရိကန်သမ္မတကပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံတျန်နမန်ရှင်ပြင်ကဒီမိုကရေစီရဲ့ဆန္ဒပြမှုကိုဖြိုခွင်းခဲ့တဲ့နှစ်30ပြည့်အထိတ်မှအချိန်အခါမှာမီဒီယာဖော်ပြမှုတွေနဲ့လူမှုကွန်ရက်တွေမှာရေးသားဖော်ပြမှုတွေကိုအင်ကာနီအထိတရုတ်အစိုးရကဆက်ပြီးတော့ပိတ်ထားပါတယ်။တျန်နမန်ရှင်ပြင်ဖြိုခွင်းမှုနှစ်30ပြည့်အခမ်းအနားတွေကိုတော့ကမ္ဘာတဝန်းနဲ့ဟောင်ကောင်တို့မှလည်းကျင့်ပါကြတာပါ။Check သမရနိုင်ငံကို၃ရက်ကြာခီးစဉ်အပြီးမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဒီကနေ့ဗုဒ္ဓဟူးနေ့မှာဟန်ဂေရီကိုခီးဆက်မှာဖြစ်ပါတယ်။မနေ့အင်ကာနီကတော့ Check သမရနိုင်ငံနိုင်ငံခြားရေးဝန်ကြီး Thomas Fetrick နဲ့ဒေါက်ဆန်းစုကြည်တို့တွေ့ဆုံပြီးမြန်မာနိုင်ငံတွင်းကလက်ရှိအခြေအနေတွေနဲ့လူ့အခွင့်အရေးကိစ္စတွေကိုဆွေးနွေးကြပါတယ်။မြန်မာဒီမိုကရေစီအတွင်ကူးပြောင်းရေးနဲ့ဖွံ့ဖြိုးရေးကိုချက်သမရနိုင်ငံဘက်ကတိုက်မှတ်မှပံ့ပိုးပေးခဲ့ကြောင်းတရင်းချာယူမှုကြောင့်ထောင်ချခံကြရတဲ့ Riders သတင်းတောင်နှစ်ဦးကိုမကြာခင်ကပြန်လွှတ်ပေးခဲ့တာကိုကြိုဆိုကြောင်း Check သမရနိုင်ငံနိုင်ငံခြားရေးဝန်ကြီးကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ရှင်
။ဗုဒ္ဓဦးနဲ့မနေ့ကထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ပြောပြပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လွှင့်ရေးမှုကမတ်အင်ဂျင်နီယာဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်ရှင်။ကျွန်မကတော့ခွန်ညိုပါ။ အခုညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 kHz 1683ည၊လိုင်းဒိုမီတာ19 kHz 15569၊လိုင်းဒိုမီတာ25 kHz 11965တို့ကနေနားဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြမကျေးဇူးပြုတာအားလုံးရှင်လန်းချမ်းမြေကြပါစေရှင
This program has come to you from the Voice of America, Washington.